Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနေ့ VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမနန္ဒချမ်းနဲ့အတူကြီးညာပေးပါပါ။IS စစ်တွေးကြော်တွေဟာစနေနေ့မှာစီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အစိုးရဆန့်ကျင်တဲ့အတိုက်ခံတွေကိုတိုးမြှင့်ပြီးတိုက်ခိုက်လာခဲ့ပါတယ်။ဥရောပအရှေ့ပိုင်းဒေသမှာ NATO ဖွဲ့ကနေတက်ဆင်မဲ့ဒုံးကာကွယ်စစ်နဲ့အတွက်တုံ့ပြန်သွားမယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်။အာရှဒေသရင်းကဘန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆုတ်သလိုဆိုက်ဘာဖောက်ထွင်းမှုတွေဖြစ်လာတာဟာမြောက်ကိုရီးယားကနောက်ကွယ်မှာရှိနေတယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွှန်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တနိုင်ငံလုံးအပြည့်ရက်သွားဖို့အဓိကလိုအပ်ချက်အဖြစ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုထောက်ပြထားပါတယ်
။သတ်မတော်ရပြန်ပြုပြင်မှပဲကျွန်တော်ဖြစ်နိုင်မယ်။အခုဒီလိုရှိနေတဲ့သတ်မတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူး။ဒါဆိုတော့ဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်စမ်းတူ
အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်။မြန်မာနိုင်ငံရဲ့အပြောင်းလဲတွေကြောင့်ထိုင်းနိုင်ငံအတွင်းမြန်မာရွှေ့ပြောင်းလူသမားတွေအကူအညီပေးနေတဲ့မေတော်စည်းကမ်းကဝန်ဆောင်မှုတွေပိုပေးလာနိုင်တယ်လို့စည်းကမ်းတည်ထောင်သူရဲ့ပြောပြချက်နဲ့အတူအစည်းအဝေးနောက်ပိုင်းမှာတော့အေဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမားနှစ်ဦးအောင်မြင်စွာအခြေချနိုင်ခဲ့ပေမဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလိုအပ်နေတော့မယ်ဆိုတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်စနေနေ့ညတိုက်ရိုက်လေလိုင်းပြန်လဲထုတ်လွှင့်ချက်အစီအစဉ်လဲရှိပါတယ်ရှင်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့2016ခုနှစ်မေလ29ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနန္ဒချမ်းတို့ကြီးညာပါမယ်ရှင
် IS စစ်သွေးကြော်တွေဟာစနေနေ့မှာစီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနားကအစိုးရဆန့်ကျင်တဲ့အတိုက်ခံတပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြင့်ပြီးတိုက်ခိုက်လာပါတယ်။အဲဒီကမာရီယာမျိုးရဲမှာတော့အတိုက်ခံတပ်ဖွဲ့တွေနဲ့ IS တွေကတိုက်ပွဲတွေဖြစ်ပွားနေတာပါ။မာရီယာကနေအနားမှာရှိတဲ့တိုက်ခန့်ရဲ့နောက်တစ်မြို့ဖြစ်တဲ့အဇက်စ်မြို့ကိုဆက်သွယ်ထားတဲ့အဓိကလမ်းမကြီးကိုဖျက်တောက်တဲ့အနေနဲ့ IS စစ်သွေးကြော်တွေကအလက်ပိုမြောက်ပိုင်းကိုလျှက်တစ်ပြက်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွင့်စောင့်ကြည့်ဖွဲ့ကပြောပါရတယ်။စနေနေ့နှောင်းပိုင်းထိတိုက်ပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးပေမဲ့စနေအစောပိုင်းကတော့မာရီယာမြို့တွေကနောက်ဆုံးမပြတ်မစီးပဲကျန်းနေတဲ့ဆေးရုံတရုံကို IS တွေကဝိုင်းထားပြီးသူတို့ဆေးရုံဟာတောက်ကြန်နေကြတဲ့အခြေအနေသိပ်မကောင်းပဲအရေးတကြီးကာကွယ်ပေးဖို့အတွက်ဆေးရုံအကြီးကဲအက်ဒူရာမန်အလာဖက်စကပြောကြောင်း AB သတင်းမှာဖော်ပြထားပါတယ်။ IS တွေခိုင်မာခြေကုပ်ယူထားတဲ့ရက်ကာမြို့ရဲ့မြောက်ပိုင်းမှာတော့ American ပံ့ပိုးမှုရနေတဲ့ Cut နဲ့ Arab Mahamit တွေက IS တွေကိုဖိပြီးတိုက်နေတာပါ။ American ကလေကြောင်းတိုက်ခိုက်မှုတွေနဲ့တူရကီဘက်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့် IS တွေရဲ့ဌာနချုပ်အဖြစ်တုံးနေရှိတဲ့အဆောက်အဦတော်များများပျက်စီးရတယ်လို့တူရကီသတင်းတွေမှာဖော်ပြပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့အလက်ဘိုခိုင်တဲ့ကနေဆက်မျိုးအတော်များများကိုစနေနေ့ကစီးရီးယားစစ်တပ်ကလင်းလင်းရဟတ်ယုံနဲ့ပစ်ခတ်ပြီးစီးရီးယားသမ္မတဘက်ရှာအယ်အဆတ်ကိုဖြုတ်ချဖို့ကြိုးစားတဲ့အတိုက်ခံတပုံတွေကိုတိုက်ခိုက်နေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်
။စီးရီးယားဒါမှမဟုတ်အီရတ်နိုင်ငံမှာနေမျိုးတွေလက်လွတ်ဆုံးရှုံးလာတဲ့အချိန်မျိုးမှာတံပြန်စစ်စင်ရေးတွေလှုပ်ဆောင်တဲ့အနေနဲ့ IS အစွန်းရောက်အဖွဲ့ကလုံးလေလောက်ထရှိတဲ့နီးပြူဟာနှစ်ခုဖြစ်တဲ့အသေးကဘုံခွက်တိုက်ခိုက်မှုတွေနဲ့ကွန်မန်ဒိုစီးနင်းတိုက်ခိုက်မှုတွေကိုထိန်းချုပ်နိုင်ဖို့စီးရီးယားကတပ်ဖွဲ့တွေရဲ့တပ်မှုတွေကြိုးပမ်းနေကြပါတယ်။စီးရီးယားနဲ့အီရန်နိုင်ငံတို့ကြားတစ်ဖက်နဲ့တစ်ဖက်အလွယ်တကူပြောင်းရွှေ့တာလို့ IS တပ်ဖွဲ့တွေရဲ့လှုပ်ရှားနိုင်စွမ်းကိုအသုံးချပြီးမျှော်လင့်မထားတဲ့နေရာတွေကိုဝင်တိုက်တာမျိုးအသေးကဘုံခွက်သမားတွေအသုံးပြုတာမျိုးရန်သူခံစစ်ကြောင်းနောက်ကိုလျှက်တစ်ပြက်ဝင်ရောက်ပြီးတော့ဝင်တိုက်တာမျိုးတွေနဲ့စစ်သွေးကြွတွေကတိုက်ခိုက်နေကြတာဖြစ်ပါတယ်။မမျော်လင့်တဲ့ဒီလိုတိုက်ခိုက်မှုမျိုးတွေလွန်ခဲ့တဲ့တစ်နှစ်လောက်ကကြုံခဲ့ရချိန်မှာအမေရိကန်၊အီရန်နဲ့ဆီးရီးယားအစိုးရတွေကိုယ်တိုင်အငိုက်မိခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကအင်အားလုံးရင်းနဲ့ရင်ဆိုင်နေရတဲ့စစ်သွေးကြွတွေကအီရန်နိုင်ငံရာမာဒီမြို့ကိုပြန်လည်သိမ်းပိုက်ခဲ့သလို65ကီလိုမီတာအကွာမှာရှိတဲ့ဆီးရီးယားနိုင်ငံကရောမခေရင်ကျဲမှုအမွေနှစ်တွေရှိရာပမာယာမြို့ကိုလည်းအစိုးရတပ်တွေလက်ထက်ကနေသိမ်းပိုက်နိုင်ခဲ့ပူပါတယ်။
ဥရောပအရှေ့ပိုင်းဒေသမှာအမေရိကန်နဲ့မဟာမိတ်တွေကတက်ဆင်မဲ့ဒုံးကျည်ကာကွယ်စနစ်နဲ့ပတ်သက်ပြီးတုံ့ပြန်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ NATO အဖွဲ့ရဲ့လက်နက်တက်ဆင်မှုအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေချမှတ်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပြီးရုရှားအနေနဲ့ထိတ်တဲရင်ဆိုင်မှုကိုပထမဆပြီးလှုပ်တာမျိုးမဟုတ်ဘဲအနောက်နိုင်ငံတွေရဲ့လှုပ်ဆောင်မှုအတွက်ရုရှားဘက်ကတုံ့ပြန်ပြီးဆောင်ရွက်တာမျိုးဖြစ်ကြောင်းအထူးပြုပြောကြားခဲ့တာပါ။တောက်ကြန်နေ့မှာဂရိနိုင်ငံအေသင်မြို့မှာဂရိဝန်ကြီးချုပ်အလက်စီစီပရက်စ်နဲ့ ဲ့တွေ့ဆုံဖို့အတွက်အေသင်းကိုရောက်နေတဲ့မစ္စတာပူတင်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားသမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကချက်ချင်းတုံ့ပြန်မှုတစ်စုံတစ်ရာတော့မတွေ့ရသေးပါဘူး။သမ္မတပူတင်ဟာဂရိနိုင်ငံမှာစနေနေ့အထိရှိနေမှာဖြစ်ပြီးခရစ်ယာန်တွေအတွက်ဘာသာရေးထွတ်မြတ်ထားတဲ့နေရာတွေတဲကတစ်ခုဖြစ်တဲ့အေသိုစ်တောင်ကိုတွားရောက်နေတာဖြစ်ပါတယ်။သူတို့တက်ဆင်မဲ့ဒုံးကျည်စနစ်တစ်ခုဟာပိုလန်နဲ့ရိုမေးနီးယားနိုင်ငံမှာချထားမှာဖြစ်ပါတယ်
။ဇီကာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမဲ့နွေရာသီအိုလံပစ်ပွဲတော်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်ဖို့တောင်းဆိုနေတာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။စနေနေ့က WHO ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအိုလံပစ်ပွဲတော်ကိုရွှေ့ဆိုင်လို့ဒါမှမဟုတ်ဖျက်သိမ်းလို့လည်းနိုင်ငံကမှဇီကာဗိုင်းရပ်စ်ပြန့်နှံ့မှုကိုထူးပြီးတော့ပြောင်းလဲလာမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။WHO ကအကြံပေးထားတဲ့အထက်မှာအရေးကြီးဆုံးအချက်ကတော့ Zika virus အပြင် chikungunya သွေးလွန်တုပ်ကွေးငှမ်းဝါဖျားစတဲ့ရောဂါတွေကိုသယ်ဆောင်တဲ့ Aedes ချင်းအမျိုးအစားပေါက်ဖွားမှုကိုရောကြသွားအောင်လို့ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံပေါင်း30နီးပါးရဲ့ဆေးဝါးလုပ်ငန်းလူလူကျန်းမာရေးနဲ့ဆေးပညာအတိုင်းဝိုင်းကပညာရှင်ပေါင်း150ကနေစုပေါင်းပြီးတော့လက်မှတ်ထိုးထားတဲ့အိတ်ဖွင့်ပေးစာမှာဇီကာရောဂါလက်တလောကူးစက်ပြန့်ပွားမှုတွေကြုံနေရတဲ့အခြေအနေမျိုးမှာအားကစားပွဲတော်ကျင်းပတာဟာတော်ဝင်မဲ့ရာကြတယ်လို့ကျင့်ဝတ်နဲ့မညီဘူးလို့လည်းထောက်ပြခဲ့ကြတယ်။လက်မှတ်ရေးထိုးကြတဲ့ကျန်းမာရေးပညာရှင်တွေထဲမှာအမေရိကန်သမ္မတအင်ဘူရိုရဲ့သိပ္ပံဘာသာရပ်ဆိုင်ရာအကြံပေးအရာရှိဟောင်းဒေါက်တာဖီလစ်ရူဘင်လည်းပါဝင်ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့ဂျပန်ပင်လယ်ပြင်ထဲမှာ American သင်္ဘောတွေနဲ့တိုက်ဂျက်လေယာဉ်တွေဖြတ်တန်းသွားလာပြီးပြန်တန်းနေတာဟာအခုခါမှာ American Pacific ဒေသဆက်ဆံရေးမှာဖြစ်ရိုးဖြစ်စဉ်ပုံစံအသစ်ဖြစ်လာနေပါပြီ။ဒါကရုရှားနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေတဲ့ကြားကပဲတွေ့လာရတာပါ။မကြာခင်လတွေအတွင်း American ကတောင်တရုတ်ပင်လယ်ပြင်ထဲလွတ်လပ်စွာဖြတ်တန်းသွားလာခွင့်ရှိကြောင်းပြတာတဲ့လှုပ်ရက်တွေဟာ Asia Pacific ဒေသမတည်မငြိမ်ဖြစ်အောင်မီးထိုးပေးတယ်လို့ဖြစ်နေတဲ့အပြင် Obama အဆိုအရကဒေသရင်းမှာလုံခြုံမှုမရှိတဲ့တရားဝင်ဖြတ်တန်းသွားလာမှုတွေလှုပ်ဆောင်နေတယ်ဆိုပြီးတရုတ်နဲ့ရုရှားတို့ဘက်ကဒေါသတကြီးကန့်ကွက်မှုတွေကိုလှုပ်လာစေတာပါ။ဒါပြင်တရုတ်နဲ့ရုရှားတို့ကိုဒီဒေသရင်းသူတို့ရဲ့စီးရေးစွမ်းဘက်ကကိုပြတ်တာဖို့ထပ်တလဲလဲကြိုးစားလာစေတာမို့လဲတင်းမာမှုတွေဟာတိုးလာတာပါ။အဲ့ဒီဒေသမှာအမေရိကန်ကလည်းသမ္မတဦးဘားမရဲ့အာရှဒေသဦးစားပေးတဲ့မူဝါဒချမှတ်ပြီးပစိဖိတ်ဒေသရင်းနိုင်ငံတွေနဲ့စီးပွားရေးကုန်သွယ်ရေးဆက်ဆံမှုတွေတိုးလာအောင်လုပ်နေပါတယ်။ဒါအပြင်ရုရှားနဲ့တရုတ်တို့ကရေတပ်အင်အားချဲ့ထွင်နေချိန်မှာပဲနှစ်ပေါင်းအစိတ်အတွင်းပရမဆုံးဖြစ်တဲ့အမေရိကန်အစိုးရကလည်းရေကြောင်းဆိုင်ရာပြန်ဆိုင်မှုတွေနဲ့ရင်ဆိုင်လာရတယ်လို့အမေရိကန်ရေတပ်စီးအကြီးကရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကလူလုံကျွန်းတွေတိစောက်လာခဲ့တဲ့နောက်ပိုင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့ဒေသရင်းတင်းမာမှုတွေကိုတိုးလာစေတဲ့အပြင်ပိုးပြီးဆိုရင်စရာကောင်းစီတာကတရုတ်ကအဲ့ဒီကျွန်းတွေပေါ်မှာလေရင်ခွင်တွေလက်နက်တွေပါတက်ဆင်လာတဲ့အပြင်အရင်ကလွတ်လပ်စွာသွားလာနေတဲ့ရေချောင်းသွားလာမှုကိုပါကန့်သတ်ခဲ့တာကြောင့်ဖြစ်ပါတယ်
မြောက်ကိုရီးယားရေပိုင်နယ်ထဲဝင်လာရင်တောင်ကိုရီးယားစစ်သည်မော်တွေကိုပစ်မယ်လို့မြောက်ကိုရီးယားကစနေနေ့မှာသတိပေးလိုက်ပါတယ်ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့အနောက်ဖက်ပင်လယ်ပြင်ရေနံနမိတ်ထဲခိတ္တဝင်ရောက်လာတဲ့မြောက်ကိုရီးယားစစ်သည်မော်နှစ်ဆင့်နောက်ကိုလိုက်ပြီးတောင်ကိုရီးယားရေတပ်ကသတိပေးပစ်ခတ်မှုတွေလုပ်ခဲ့ပြီးနောက်တရက်မှာပဲအခုလိုချိန်ချောက်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားစစ်တပ်ကနိုင်ငံပိုင်သတင်းဌာနမှထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့တောင်ကိုရီးယားရဲ့ရန်ကားတဲ့စစ်ရေးအရာရန်ဆမှုဟာနှစ်နိုင်ငံကြားဆွေးနွေးပြောဆိုနိုင်တဲ့အခွင့်အလမ်းတွေကိုဖျက်ဆီးရရောက်တယ်လို့ပြောဆိုထားပါတယ်။တောင်ကိုရီးယားစစ်သည်မော်တွေကအနာအထိကတ်လာပြီးကြိုတင်သတိပေးခြင်းမရှိဘဲပြစ်ခတ်မှုတွေလုပ်ခဲ့တဲ့အချိန်မှာမြောက်ကိုရီးယားသမော်တွေဟာလက်နက်တပ်ဆင်ထားတာမရှိသလိုမြောက်ကိုရီးယားရဲ့ရေပိုင်နက်အတွင်းမှသာရှိနေခဲ့တယ်လို့လည်းဆိုပါတယ်။တောက်ကြနေမနေ့ပိုင်းမှာတောင်ကိုရီးယားကထိန်းချုပ်ထားတဲ့ရေပိုင်နက်ထဲခိတ္တဖြတ်ကျော်လာတဲ့မြောက်ကိုရီးယားစစ်သည်မော်နဲ့ငါးဖန်သည်မော်တစ်စင်းတို့ကိုတနက်ပြဖောက်ပြီးမောင်းမထုတ်ခင်ရေဒါတင်မော်တစင်းကအတန်နဲ့ချိုတင်သတိပေးခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်
။အာရှဒေသရင်းဘန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆူလို့စိုက်ဘာဖောက်တွင်းတိုက်ခိုက်မှုတွေဖြစ်စေတာဟာမြောက်ကိုရီးယားကနောက်ွယ်မှာပါဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ခဲ့တယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာ Simon Tech ကုမ္ပဏီကပြောပါတယ်။ကွန်ပျူတာအင်တာနက်စနစ်ကိုပျက်စီးစေတဲ့ software ကိုသုံးပြီး Bangladesh ဘဟုဘဏ်ကဒေါ်လာ81တန်းကိုခိုးယူခဲ့မှုနဲ့ဖိလစ်ပိုင်နဲ့ Vietnam နိုင်ငံတွေကဘန်တိုက်တွေမှာတိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိကြောင်းတွေ့ရတယ်လို့လည်းSimon Tech ကပြောပါတယ်။ဒါပြင်ဒါဟာနိုင်ငံတကာနိုင်ငံကနောက်တနိုင်ငံစီးကနေငွေတွေခိုးယူဖို့အတွက်ပထမဆုံးလှုပ်ဆောင် င်တာဖြစ်ပါတယ်ဒီဆော့ဖ်ဝဲကအရင်တုန်းက Lazarus လို့လူသိများတဲ့အဖွဲ့တစ်ဖွဲ့ကတုံးခဲ့တာမျိုးနဲ့ဆင်ဆင်တူတယ်လို့ Cyber လုံခြုံရေးသုတေသီတွေကပြောပါတယ်2009ခုနှစ်တုန်းက American နဲ့ Tang Korea ကိုအတော်များများပြစ်မှတ်ထားပြီး Hack လုပ်တဲ့ Cyber တိုက်ခိုက်မှုတွေဇက်တိုက်လုပ်ခံရတာဟာဒီအဖွဲ့နဲ့ဆက်ဆံမှုရှိပါတယ်ဒီထက်မှ2014တုန်းက Sony ရုပ်ရှင်လုပ်ငန်းရဲ့ Computer တွေကို Hack လုပ်ခဲ့ပါတယ်
အေဗရက်တောင်ထိပ်ကိုတက်နိုင်မှုစ조사ကြတဲ့ရာစုနှစ်တစ်ခုကျော်လောက်ကာလအတွင်းသေဆုံးသူတောင်တက်သမား300နီးပါးရှိနေပါပြီ။တောင်ပေါ်မှာသေဆုံးပြီးအလောင်းတွေပြန်မတည်နိုင်တာကတော့100ကနေ200လောက်ထိရှိမယ်လို့ခန့်မှန်းရပါတယ
်
။တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မန္တန်တာချန်တို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေကိုအလှည့်ပေးပါတော့မရှင်။မြန်မာနိုင်ငံမှာတနိုင်ငံလုံးအပြစ်ရက်ဆဲပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ဖို့ဆိုရင်လက်ရှိမြန်မာတပ်မတော်ကိုပြုပြင်နိုင်မှာပဲဖြစ်လိမ့်မယ်လို့ပြည်ပရောက်တိုင်းရင်းသားအဖွဲ့တစ်ခုကပြောပါရယ် NLD ဦးဆောင်တဲ့အစိုးရသည့်လက်ထက်မှာပြည်တွင်းစစ်ချုပ်ငြိမ်းပြီးတနိုင်ငံလုံးတနတ်တန်တိတ်ဖို့ဆိုရင်ဘယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမှငြိမ်းချမ်းရေးစပွဲဝိုင်းမှာချန်လှပ်ထားလို့မရဘူးလို့လည်း VOA ကိုပြောပါရယ်အသေးစိတ်ကိုတော့စက်သွယ်မင်းမြန်ထားတဲ့မန္တန္တာချန်ကပြောပြပါမယ်ရှင
်ဟုတ်ပါရယ်နှစ်ပေါင်း90ကျော်ကြာခဲ့ပြီးမှပထမအဦးဆုံးတက်လာတဲ့ NLD အရသာအစိုးရအသစ်လက်ထက်မှာတနိုင်ငံလုံးအပြစ်ခတ်ရဲဆဲဖို့နဲ့တိုင်းရင်းသားတွေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကတိပြုထားတဲ့အတိုင်းအခုဆိုရင်အလုံးဒန်းတူအခွင့်အရေးရရှိမယ်27ရာစုပင်လုံညီလာခံကြီးကိုခေါ်ယူနိုင်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးစတင်အကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးမြင်တွေ့နိုင်ဖို့ကတပ်မတော်ရဲ့သဘောထားပြောင်းလဲနိုင်မှုအပေါ်မူတည်တယ်လို့ပြောဆိုခဲ့ပါတယ်
။တပ်မတော်ရောပြန်ပြုပြင်မှပဲကျွန်တော်ဖြစ်နိုင်မယ်။အခုဒီလိုရှိရင်တပ်မတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူး။ဒါဆိုတော့ဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်ဒန်းတူညီတူအတူတူပဲဆရာအတူတူပဲနိုင်ငံတော်အစ်စ်ကိုတီထောင်မယ်ဆိုတော့စိတ်သက်ကိုပြုပြင်မှပဲဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်
။ဒါပြင်ခုလိုငြိမ်းချမ်းရေးဖော်ဆောင်ရမှာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်ဖို့ကလည်းအရေးကြီးတယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကထောက်ပြခဲ့ပါတယ
်။ခုလက်ရှိရှိနေအခြေအနေကိုကြည့်ရမယ်ဆိုရင်တော့ဒီအဖွဲ့တွေနဲ့ပဲအဓိကတိုက်နေတာပါ။ဒါပေမဲ့ဒီအဖွဲ့တွေမပါဘဲနဲ့ငြိမ်းချမ်းရေးရဖို့ကတော့ဥမာကျွန်တော်ရခိုင်ပြည်နယ်မှာဆိုဘလို့ဖြစ်မှာကျွန်တော်အေးအေးမှာပါဖက်နဲ့ညီချင်းကြီးတကယ်ရနိုင်မလဲပေါ့နော်။နောက်ဒီရှမ်းမြောက်ပဲဆိုရင်ကျွန်တော်တအား PNL မှာပါဖက်နဲ့ဘလို့ညီချင်းကြီးရနိုင်မလဲဆိုတော့စဉ်းစားစာကောင်းပါလေ။အမှတော့လည်းအမြက်ပြတ်ချိန်မုန်းပြီးမှညီချင်းကြီးရနိုင်မလား။ဒီလိုချိန်မုန်းပြီးမှရနိုင်တဲ့ညီချင်းကြီးဆိုတော့လုံထက်အနည်း60 90အနည်းကျွန်တော်ညီချင်းကြီးရနိုင်ပါပြီ။ထုံလင်းတူပါပဲအခုရောဒီတဦးတစ်ဖက်ကိုဖက်ပြီးမှညီချင်းကြီးရမယ်ဆိုတော့တနင်္ဂနွေလုံးညီချင်းမယ်ဆိုတော့ကျွန်တော်ကတော့အသေးပဲမရှိလို့ပဲညင်ပါပဲ။
အခုချိန်ကြီးတော့ NLD အစိုးရတဲ့လက်ထက်ဖော်ဆောင်သွားမဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအပြစ်ခတ်ရဆဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရတဲ့နဲ့ဒေါအောင်ဆန်းစုကြည်တို့ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမရှိသေးဘူးလို့လည်းတိုင်းရင်းသားအဖွဲ့တွေကပြောပါတယ်။သမ္မတဦးသိန်းစိန်အစိုးရတက်လာချိန်မှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဆဲရေးစတင်ဆွေးနွေးခဲ့ပြီးတော့UNFC အဖွဲ့ဝင်တွေက15ဘွဲ့ဟူတာတရားဝင်လက်မှတ်ရေးထိုးဖို့ကန့်လန့်ခဲ့တာပါဒါကြောင့်လဲအဖွဲ့ဝင်တွေကြားမညီညွတ်မှုတွေဖြစ်ခဲ့ပြီးနောက်10ဘွဲ့အားသာတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ဦးသိန်းစိန်ဆိုရဘက်ကပြစ်ခတ်ရဆဲရေးမဖိတ်ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ TNLA တောင်းပလောင်လွတ်မြောက်ရေးတပ်မတော် AA ရခိုင်တပ်မတော်တွေပါဝင်ပါတယ်TNL ဘက်ကတော့ပြည်သူ့ရွေးချယ်ထားတဲ့ NLD အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အဆင့်သစ်ရှိတယ်လို့ပြောဆိုထားတာပါတိုင်းသားတွေအဓိကတောင်းဆိုနေတာဒန်းတူအခွင့်အရေးရရှိဖို့ဖြစ်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကပြောဆိုပါတယ်
။တိုင်းရင်းသားဘယ်သူ့အဖွဲ့မှဒီပြည်ထောင်စုကနေခွဲထွက်မယ်ဆိုရင်တဖွဲ့မှမပြောငင်းချင်းရင်မလိုလားဆိုတော့တဖွဲ့မှရောမပြောပါဘူး။ကျွန်တော်ကဒန်းတူညီတူအခွင့်အရေးလိုချင်တယ်။နောက်ပြည်လုံးမှာကတိပေးထားတဲ့အတိုင်းပဲကျွန်တော်လိုချင်တာပါ။အားလုံးကတော့ဒီပြည်လုံးစိတ်ဓာတ်နဲ့တကွာအားလုံးဒန်းတူညီတူအခွင့်အရေးပုံပိုင်ကြားထောင်ခွင့်အခွင့်အရေးဒီအသက်ပဲဒီကတိုက်နေတာပါ။အားလုံးမင်းကျွန်တော်တိုင်းရင်သားအားလုံးကလည်းကြော်ပါပြီအနှစ်90ဒီလိုမျိုးဟာစီခံရတာပေါ့နော်တိုက်ခိုက်နေတာကျွန်တော်တိုင်းရင်သားဒေသကဘယ်ရန်ကုန်နဲ့မတူဘူးအောက်ပိုင်းပမာပြည်ရဲ့သိုးတက်တွေရဲ့ခံစားမှုတွေကျွန်တော်တောင်ပေါ်ကကျွန်တော်ခံစားချင်တာပေါ့နော
်အခုချိန်ထိတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံထောင်ပေါင်းများစွာဟာလည်းစစ်ပြေးဒုက္ခသည်တွေဖြစ်နေထွက်ပြေးခိုလုံနေကြရဆဲဖြစ်ပါတယ်ရှင်
မနန္ဒာချန်ပြောပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ဘက်ကိုအလှည့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကထိုင်းနိုင်ငံမဲဆောက်မြို့မှာ 1989ခုနှစ်ကနေစတင်တည်ထောင်ခဲ့တဲ့မေရိုစီကန်ဟာမြန်မာပြည်ရဲ့နိုင်ငံရေးအပြောင်းအလဲကာလအတွင်းစီကန်ကပေးနေတဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုပိုးပြီးတော့လုပ်ပေးလာနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာပြည်ပြောင်းလဲနေတဲ့တိုင်အောင်နယ်စပ်ဒေသတွေမှာရွှေ့ပြောင်းခြေချနေထိုင်သူတွေရှိနေသမျှသူတို့ကိုကူညီစောင့်ရှောက်ပေးနိုင်ဖို့မေရိုစီကန်လိုအပ်နေသေးပဲလို့ထိုင်းမြန်မာနဲ့ထိုင်းနဲ့မြန်မာအကြားမှာပေါင်းကူးပေးနေတဲ့လုပ်ငန်းတွေကိုလည်းလုပ်နိုင်ခဲ့တယ်ဆိုတဲ့အကြောင်းမေရိုစီကန်တည်ထောင်သူဒေါက်တာစင်ဒီယာမကပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မေတော်စီကန်ဟာ2010ခုနှစ်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေလုပ်ကြတဲ့ကမြန်မာပြည်တွင်းနဲ့ဆက်ဆက်တဲ့ကျန်းမာရေးလုပ်ငန်းတွေကိုပုံမလုပ်နိုင်ခဲ့တယ်ဆိုပြီးမေတော်စီကန်ကိုတည်ထောင်ခဲ့သူဒေါက်တာစင်ဒီယာမောင်ကဆိုပါတယ်။အဲ့
ဒီချိန်ကစပြီးတော့လည်းမေတော်စီကန်အနေနဲ့နော်ဒီဘက်မှာရှိတဲ့ကျန်းမာရေးလုပ်ငန်းတွေကို
ဒုက္ခသည်စခန်းတွေကဒုက္ခသည်တွေပြည်တွင်းကအိုးအိမ်မဲ့ဒုက္ခသည်တွေနဲ့မြန်မာရွှေ့ပြောင်းလူသမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့မေတော်စီကန်ဟာကျန်းမာရေးလုပ်ငန်းတွေပုံမလုံဆောင်နိုင်ဖို့အတွက်နေရာကျယ်ဝင်းတဲ့နေရာတစ်ခုကိုမေလ28ရက်နေ့ကတရားဝင်ရွှေ့ပြောင်းဖွင့်လှစ်ခဲ့တာပါထိုင်းလူလူတွေကပါအတိမတ်ပြုလက်ခံထားတဲ့မြန်မာရွှေ့ပြောင်းအခြေချသူတွေသာမကထိုင်းနဲ့မြန်မာကြားမှာကျန်းမာရေးကိစ္စတွေကိုပေါင်းကူးလုပ်ပေးနိုင်ခဲ့တယ်ဆိုပြီးထိုင်းမြန်မာနယ်စပ်အခြေစိုက်လူလူအခြေပြုအဖွဲ့အစည်းတစ်ခုကခေါင်းဆောင်တူကလည်းအခုလိုပြောသွားပါတယ်
။မြန်မာပြည်မှာရှိတဲ့ဆေးရုံနဲ့ဒီမဲဆောက်မှာရှိတဲ့ဆေးရုံနှစ်ခုကြားမှာဒီဈေးကပေါင်းကူးနဲ့ဆက်ဆက်ပြီးတော့ကျန်းမာရေးလုပ်ငန်းတွေဆောင်ရွက်ပေးတယ်ပေါ့။သုံးလတစ်ချိန်ပေါ့နော်ဒီမတော်ဆေးကမှမျက်စိကိုအခမဲ့အာစစ်စစ်ဆန်ဆန်ပြီးတော့ခွဲဆိတ်ပေးတာပေါ့နော်။အဲ့ဒီခါမှာဆိုလို့ရှိရင်ဒီနယ်စပ်ဒေသတွေမစားဘဲနဲ့ARD ကတပင်းနောက်မန္တလေးမြကြီးနာရခိုင်ကအထူးအောင်လာကြတယ်ပေါ့နော်နောက်ဟိုဘက်ရှမ်းပြည်နယ်ဘက်ကလာကြတယ
်မေတော်စီကန်ဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအပြီးမှာထိုင်းမြန်မာနယ်စပ်ကိုထွက်လာတဲ့ကျောင်းသားတွေနဲ့အတူဒေါက်တာစင်တီယာမောင်ကဦးစီးပြီးတော့တည်ထောင်ခဲ့တာပါဒေါက်တာစင်တီယာမောင်ဟာရေမွန်မက်ဆီဆီစုအပြင်ကဘာတဝမ်းကပေးတဲ့စုပေါင်းများစွာကိုလက်ခံရရှိထားသူဖြစ်ပါတယ်ဒေါက်တာစင်တီယာမောင်နဲ့မေတော်စီကန်ရဲ့ရည်တည်ချက်ကတော့မြန်မာပြည်တွင်းမှာအပြောင်းလဲတွေဖြစ်နေပေမဲ့နေဆက်တွေမှာရွှေ့ပြောင်းအခြေချနေထိုင်သူတွေရှိနေသ၍လိုအပ်ချက်တွေရှိနေမှာမို့မေတော်စီကန်ကိုဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဝန်ကြီးချုပ်ဟောင်းလက်ထက်မှာဗယံပရာဖြစ်ကြံရစ်ခဲ့တဲ့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီကိုဝန်ကြီးချုပ်အစ်စ်ကနေပြီးတော့တာဝန်ကနေရက်စဲပြီးတော့တခါဥပဒေနဲ့ဤဥပဒေကအစပြုပြင်ပြောင်းလဲမှုတွေကိုဝန်ကြီးချုပ်အစ်စ်ကဆောင်ရွက်နေပါတယ်။ဒီအကြောင်းဥအောင်ခင်ကတုံ့တက်ရေးသားပြီးကိုကြော်ကြော်သိန်းနဲ့အတူတင်ပြပေးထားပါရရှင်။
မရဦးထင်းကျော်ခန့်ထားတဲ့ရန်ကုန်မြို့တော်စီပင်သားရဲရေးကော်မတီဥက္ကဋ္ဌသို့မဟုတ်ရန်ကုန်မြို့တော်ဝင်ကအစိုးရဟောင်းလက်ထက်ကကော်မတီဝင်တွေကိုတာဝန်ရစဲလိုက်ကြောင်းလွန်ခဲ့တဲ့မေလ18ရက်နေ့ကကြေညာပါတယ်ဒီကိစ္စဟာအတော်လေးအငင်းပွားစရာဖြစ်သွားပါလေရန်ကုန်မြို့တော်စီပင်ကော်မတီမှာအဖွဲ့ဝင်9ဦးပါဝင်ပြီးရွေးကောက်တင်မြှောက်ခံရသူ4ဦးနဲ့အစိုးရခန့်5ဦးဖြစ်ပါတယ်ကော်မတီဥက္ကဋ္ဌဖြစ်တဲ့မြို့တော်ဝင်ကိုသမ္မတကတိုက်ရိုက်ခံပြီးမယ်သမ္မတကိုတာဝန်ခံစရာမလိုပဲရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ကသာတာဝန်ခံရပါတယ်လက်ရှိဒုသမ္မတဦးမြင့်ဆိုရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာတာဝန်ပေးခဲ့တဲ့ကော်မတီဝင်တွေကိုဝန်ကြီးချုပ်တစ်ဦးဖြိုးမင်းသိန်းကတာဝန်ကရက်စဲပြီးရွေးကောက်ပွဲအသစ်ကျင်းပမှာဖြစ်ပါတယ်စီပင်နေပယ်အစင်းစဲအတွက်ကိုယ်စားလှယ်115ဦးရွေးကောက်တင်မြှောက်ပါတယ်ဒါပေမဲ့မြို့နေနဲ့ခရိုင်အဆင့်ကကော်မတီဝင်တွေမှာလုတ်ပိုင်ခွင့်မရှိဘဲမြို့တော်ဝင်ခိုင်းတာကိုသာလုပ်ရကြောင်းသိရပါတယ်။ရန်ကုန်နဲ့မန္တလေးမြို့တော်စီပင်သားရာရေးကော်မတီတွေဖွဲ့စည်းပုံနဲ့အခြားတိုင်းနယ်ပြည်နယ်စီပင်သားရာရေးအဖွဲ့တွေဖွဲ့စည်းပုံကလည်းကွဲပြားခြားနားပြန်ပါတယ်
။ရန်ကုန်စီပင်သားရာရေးကော်မတီမှာလုပ်ငန်းအမျိုးအစား16မျိုးရှိပြီးလုပ်ငန်းဌာန22ခုရှိပါတယ်။ဝန်ထမ်းဦးရေ1000ကျော်ရှိတဲ့အစိုးရဌာနကြီးတစ်ခုဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်နဲ့မန္တလေးမြို့တော်စီပင်သားရာရေးကော်မတီကိုတိုင်းဒေသကြီးအစိုးရလက်အောက်ခံဝန်ကြီးဌာနတွေအဖြစ်ပြောင်းလဲတတ်မှတ်လိုက်တာမို့တီးခြားလွတ်လပ်မှုရှိတဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့မဟုတ်တော့ပါစီပင်ကော်မတီဝင်100ကျော်ကိုမြို့သူမြို့သားကရွေးကောက်တင်မြှောက်ပေးမယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုခွင့်ပြုချက်တောင်းရတဲ့အဆင့်မှာပဲရှိခဲ့ပါတယ်ရန်ကုန်မြို့တော်ဘက်မှာတိုက်ရိုက်စီမံခန့်ခွဲပြီးဆောင်ရွက်နိုင်စွမ်းမရှိဘူးလို့ဆိုပါတယ်ရန်ကုန်မြို့သူမြို့သားနဲ့ထိတွေ့မှုအများဆုံးဌာနဖြစ်လို့အဂရိလိုက်စားရမှာလဲရှေတန်းကပါဝင်ပါတယ
်ရန်ကုန်နယ်နိမိတ်ထဲကမြေကိုစီမံခန့်ခွဲခွင့်အဆောက်အဦးဆောက်ခွင့်ပြတ်သိမ်းခွင့်စတဲ့လုတ်ပိုင်ခွင့်ဒီစီပင်တာယာရေးကော်မတီမှာရှိပေမဲ့ ဦးမြင့်စွေလက်ထက်မှာဝန်ကြီးချုပ်ယုံကခွင့်ပြုမှလုပ်နိုင်ပါတယ်ဝန်ကြီးချုပ်ယုံကခွင့်ပြုတဲ့ကိစ္စဟာစီပင်တရားရေးဥပဒေနဲ့ညီစွန်းနေရင်လဲပြောပိုင်ခွင့်မရှိပါဘူးစီပင်ကော်မတီခွင့်ပြုချက်မရဘဲမဆောက်တဲ့နေရာမှာအဆောက်ဦးဆောက်တာကိုဝန်ကြီးချုပ်ယုံကခွင့်ပြုတဲ့အတွက်ကော်မတီအနေနဲ့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်အထက်မြင့်အဆောက်ဦးလုပ်ငန်းကိုရပ်ဆိုင်ထားဖို့မေလ14ရက်နေ့မှာရန်ကုန်စီပင်ကကြေညာပါတယ်အသေးချာစစ်ဆေးပြီးစီကံအတိုင်းလုပ်သူကသာဆက်လုပ်ခွင့်ပြုမယ်လို့ဆိုပါတယ်စီမဲကမ်းမဲ့ဖြစ်နေတဲ့အထက်မြင့်အဆောက်အဦကိစ္စကိုအဂတိကင်းရှင်းစွာကင်တွယ်နိုင်ဖို့လိုပါတယ
်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီဟာဥပဒေစီကံကိုကြော်လွန်ပြီးငွေထုတ်ယူတဲ့နေရာမှာနံပါတ်1ဖြစ်ပါတယ်2013-14ဘန်ဒါရီနှစ်မှာနိုင်ငံတော်ကိုစီပင်ကော်မတီကပေးသွင်းရမယ့်ငွေပမာဏဟာကျပ်တန်း6000ကျော်ဖြစ်ပြီးဒိုင်းဒေသကြီးအစိုးရကတော့တန်း400ကျော်ပေးသွင်းရမှာမို့ဒုတိယလိုက်တယ်လို့ရန်ကုန်တိုင်းစီရင်စစ်ချုပ်ရုံးကစစ်ဆေးတွေ့ရှိပါတယ်။ပေးစရာရှိတာထက်ပိုပြီးငွေထုတ်မှုစံနှုန်းဈေးနှုန်းကွယ်လွယ်မှုတွက်ချက်မှုမှားယွင်းမှုခန့်မှန်းခြေထက်ပိုမိုထုတ်ယူမှုပြေစာမရှိဘဲငွေထုတ်ယူမှုလုပ်ငန်းနဲ့မဆိုင်ဘဲငွေထုတ်ယူမှုလုပ်ပိုင်ခွင့်မရှိဘဲဆောင်ရွက်မှုစတဲ့စီးကမ်းမဲ့အပြုအမူတွေကြောင့်စီပင်ကော်မတီကနိုင်ငံတော်ကိုပေးသွင်းရမယ့်ငွေတွေများနေပါတယ်။ဂုံးကြော်တရားလုပ်ငန်းမှာလူတာထက်ပိုပြီးထုတ်ယူတာတွေများနေပါတယ
်ရန်ကုန်စီပင်ရဲ့2013-14အစုံစရိတ်ဟာကျပ်တန်းပေါင်း34,000ကျော်ဖြစ်ပေမဲ့စရင်းစီရုံးကရခိုင်နှုန်းပြည့်စစ်နိုင်တာမဟုတ်ဘူးလို့လွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကဆိုပါတယ်လွယ်မှာချွတ်ချွန်နိုင်တဲ့လုပ်ငန်းဟူတာရွေးပြီးစစ်ဆေးတာဖြစ်ပါတယ်တဲ့စီပင်ဌာနအများစုဟာဝင်ငွေနှဲပြီးအစုံစရိတ်ကပိုများပါတယ်နိုင်ငံတော်ကိုပေးသွင်းရမယ့်ငွေရဲ့ခုနှစ်ရာခိုင်နှုန်းကရန်ကုန်စီပင်ကပေးနိုင်ပြီးမပေးနိုင်တာက93ရာခိုင်နှုန်းဖြစ်ပါတယ်။ဝင်းကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့ရန်ကုန်စီပင်ပြုပြင်ပြောင်းလဲလာတာကိုပဲမြင်ကျင်ပါတယ်။ခိုင်မာတဲ့စီပင်ဥပဒေတွေရှိတာမို့စီပင်တရားကခွင့်မပြုတဲ့အဆောက်အဦကိုဆောက်လို့မရဘူးလို့ဆိုပါတယ်။ဝင်းကြီးချုပ်ဟောင်းဦးမြင့်စွေလက်ထက်ကဗျာန်ပဓာလုပ်ခဲ့တာတွေကိုပြန်ထိန်းထားပြီးအခြေအနေအလိုက်ပြုပြင်ပြောင်းလဲသွားမှာဖြစ်ပါတယ်။ဥပဒေလုံထုံးလုံနည်းတွေနဲ့အညီရန်ကုန်မြို့တော်စီပင်တရားရေးကော်မတီကိုပြန်လည်ပြုပြင်ရမယ်လို့အေယာဝတီစာဆောင်နဲ့ဧပြီလ23ရက်နေ့တွေ့ဆုံမေးမြန်းခန်းမှာဦးဖြိုးမင်းသိန်းကပြောသွားပါတယ်။မကြာမီရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းမဲ့စီပင်တရားရေးကော်မတီကတော့မှန်ကန်ပွင့်လင်းစွာမြို့တော်အကျိုးကိုတည်ဖို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြမအေးတုံတက်ချက်ကိုကြာသာပရင်းညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါလေရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပြီးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတင်ပါ English American စာကန်တာမှာသင်ဘောကွန်ပါဒါမှမဟုတ်ဖဲတူလို့အဓိပ္ပာယ်နှစ်မျိုးထွက်တဲ့ deck ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာပေါ့ပထမဦးဆုံ
း stack the deck against someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက stack stack ကစီထားတာထပ်ထားတာဆင်ထားတာ deck the deck the deck ကဖဲတူAGAINST against ga sanjin bi SOMEONE someone ga loot u diao so lo sakzu thun ye dai yai de be ga lo phe do ko loot u diao twet sin tha da phit par de phe wai ma phe do ko dai ga klapan tho bi phe jet twi ko sin tha de nyit tha de so yin de phet ga gaza du twi ni ne nai bo ga ma lwe ma te ja ba de di niya maStack the deck asa, stack the cards, lo le sa to bi do pyo lu ya ba de. Di thong ha phe wai ma de ma hou ba wu. Ni sin bwa ma a chi ni yak yak ko ta phet lu ma nai nai aw, ma chaw lu nai aw, ba ma ma tat nai aw lut tha de. Ta min a kwet ja ja sin tha de lo su yin stack the deck against someone lo yin nyun thong nai ma de. Da chaung di thong ye idiom a de be ga do ta phet lu ma aw mi aw, a khet khe phi ya aw.ညာစင်ထားတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John thinks the boss has stacked the deck against him, so he won't get any promotion. John thinks the boss has stacked the deck against him, so he won't get any promotion. Hit the deck.
Pibare, salun bonga, HID hit ga tida, TH the DACK, the deck ga diniama, thimbo gumba, damam ho, champion, sero, sexuhune, day, tibegaro, gumba, damam ho, champion, ne, twatida, pibare, idioms red, the white, tibega, nemushibare, butama, hit the deck ga, champion, damam ho, nijibogu, yoti, lechalida, which halida, pibare.
I hit the deck as soon as I heard the gunshots.
Hit the deck, now idiom, debegaro. Eyagani tabu, nura pipari. Didungaro, timoda locagani, sintelara pipari.
We've got to start our trip early, so hit the deck, you guys. Hit the deck, you guys. All hands on deck.
Pibari, salung bonga. E L L Olga, Alung. H E N D S, hands ga ledwe. O N Onga aboma. D E C K, deck ga. Timbo kumba suro. Zakzut hunye, daye, tiwe garo. Timbo kumba boma, ledwe, alung yaunida bo. D tunga, nautical sure. Ye jong twala re timo da loka ga ni sin te la ra ba di ni ya ma hands ga timo da ri go yi nyun tong tha ra phit ba re timo da a lon kun ba po go te yau la ja bu timo ma le mu da ma mho a the ya shi ga a mai pe da go so lo ra phit ba re a thu thi phin timo ha mong dai mi de da ma mho de khu khu ne tai mi lo phit si a ye bo a che ni ne yin sai ni ya bi so yin timo a mu dan a lon ha kun ba po de pi ko lo nai de mya
It's all hands on deck for all of us. We've got to finish this project because the deadline is Friday. It's all hands on deck for all of us. We've got to finish this project because the deadline is Friday. Stack the deck against someone. Hit the deck. All hands on deck.
Do pijabari, now the rimba kulu chimu male, now ta idiom atunwigo, selecting piapu mamu, saumio na sinjavashim.
Talala dances in Tolan Binida, American style, Menekin, English, and Gansago, Lila Gejayarabashim.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနေ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာအခုလိုနိုင်ကြရပါမယ်ပြီးခဲ့
တဲ့9နှစ်အတွင်းမှာအစိုးရအဖွဲ့နဲ့တာဝန်ရှိပုဂ္ဂိုလ်များဆိုင်ကမကြာခဏကြားခဲ့ရတဲ့ကိစ္စကတော့ထူးခြားအတူတူရှိရဲဒါကြောင့်မလို့
ဒေါက်တာညညူတင်ဖြစ်ပါတယ်ရှင်ရန်ကုန်မြို့ကျူးကျော်အိမ်ယာတွေနေရာချထားပေးရေးဆောင်ရွက်ချက်တွေအကြောင်းဆွေးနွေးခန်းမှာပြန်ပြီးတော့နားဆင်နိုင်ပါပါအဲ့ဒီအစီအစဉ်မတိုင်ခင်မှာတော့အခုရင်ဆုံးအေဝရက်တောင်တက်လန်အတွက်ကူညီရေးဝန်ဆောင်မှုလိုအပ်ချက်တွေဘက်ကိုအလှည့်ပေးပါမယ်မြန်မာနိုင်ငံမှာခြေလင်းတဲ့တောင်တက်သမားတွေအတွက်အရေးပေါ်ကယ်ဆယ်စီမံရေးအစီအမံတွေလိုအပ်နေသေးပဲလို့တဘာဝခေါ်တန်းခြေလင်းတောင်တက်အဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကပြောပါတယ်။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုမြန်မာလူငယ်တောင်တက်သမားတွေဖြစ်ကြတဲ့ကိုပြေဖြိုးဟောင်း၊ကိုဝင်းကိုကိုတို့နှစ်ယောက်ပထမဆုံးအကြိမ်အောင်မြင်စွာခြေချနိုင်ခဲ့တာဟာမြန်မာခြေလင်းတောင်တက်အားကစားလောကအပေါ်တွန်းအားတရက်ဖြစ်စေတယ်လို့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းစင်မှာသူကဖြေကြားခဲ့ပါတယ်။ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနားဆင်ကြရအောင်ပါရှင
်။ကလေးနှစ်ယောက်ဒီတော့ဘာမျိုးတော့တော်တော်ကြောက်ကြောက်ကြောက်။ဒီမှာနေမှာရှိတဲ့မီဒီယာအားလုံးတော့ပြန်ပွားသွားတဲ့ကြောက်။ရှင်တော်ရဲ့အားရပါလုံငန်းတော့ဒီမှာနိုင်ငံတကာလူသိပုံများသွားတာပေါ့။အ
ဲ့တော့လေဒီမြန်မာနိုင်ငံမှာလည်းခြေလျင်တောင်တက်တဲ့ဒီအားကစားနည်းကပို့ပြီးတော့ဖွံ့ဖြိုးလာနိုင်မဲ့အလားအလာတွေရောရှိပါလား
။ဟုတ်ကဲ့ရှိပါတယ်ခင်ဗျ။တော့တော်တက်တဲ့ကောလိပ်တိုင်းမှာတော့ခြေလျင်တောင်တက်အားရပါအဖွဲ့တွေဖက်ထားပါလေ။ဒါတိုင်းပဲကကျောင်းတချို့အောင်မလို့ရှားနေတာရှိပါလေ။ဒီရေရတောက်ထိုင်အောင်မြသာရရှိသွားပြီတဲ့နောက်မှာဒီတရင်ဟာဒီတက္ကသိုလ်ကောလိပ်အသေးသေးမှရှိတဲ့တောင်တဲ့အသိအများအတွက်တော်ဝါတက်ပြဖြစ်ပါလိမ့်မယ်။ဒီကျေရောအာရသာပုံကိုဖွံ့ဖြိုးအောင်ဆောင်ရွက်ပေးနိုင်တဲ့အနေအထားမျိုးတစ်ပြေးရောက်လာလိမ့်မယ်လို့ခါပါလိမ့်
။ခြေလင်းတောင်တဲ့အာကစားလောကဖွံ့ဖြိုးလာဖို့အတွက်ကမြန်မာနိုင်ငံမှာဘလို့လိုအပ်ချက်တွေရှိနေလို့မြင်ပါလဲဆရာ
။အဓိကတော့ကျေရောအာရသာကသမန်တောင်တက်တာဖြစ်ဖြစ်ကျောက်တော်တက်တဲ့ရေကတော်တက်တဲ့ဖြစ်ဆိုကိုကြားသိလို့များပါတယ်ဆိုတော့ကျောင်းမကျောင်းသားတွေကဘာသာနာပါကြပြင်နေအခြေခံတောင်တက်ချင်းတော့ပဲသူတို့ဆောင်းနေပြီးတော့ဝေးလန့်ခက်ခဲတဲ့ကျောက်တော်ကြီးတက်ဖို့လို့ကျောက်တော်ခီးစိတ်မတက်နိုင်နဲ့အထွေထွေလေးမတက်နိုင်ရတော့သူဆက်မလုပ်နိုင်ပါဘူးဆိုတော့ဒီကလိုအချက်ကတော့ဒီခြေလင်းတောင်တက်အတင်းကိုနိုင်ငံတော်ဆိုးရအောင်ဟောကျန်တဲ့တိုင်းပြည်တွေမှာရှိတဲ့လိုအပ်ရှိနေတော့ဝေးပတ်ဖို့ပြင်မှတာလဲကိုကတော်တက်အောင်မြင်လိုက်လို့ရစားပါမယ်
နောက်တစ်ခုကလေပြီးခဲ့တဲ့နှစ်ကဒီမြန်မာနိုင်ငံမြောက်ပိုင်းခါခါဘူရာစီတောင်ထိပ်ကိုတက်ဖို့စ조사ခဲ့ကြတဲ့တောင်တက်သမားလူငယ်နှစ်ဦးကလမ်းမှာပျောက်ဆုံးပြီးတော့သေဆုံးခဲ့ရတဲ့အခြေအနေကြုံရပါတယ်အဲ့လိုအဖြစ်မျိုးတွေပေါ့နော်ထပ်ပြီးတော့မကြုံရအောင်လို့ဘာတွေသတိထားသင့်သတိပြုသင့်တယ်လဲအဲ့ဒါဆရာတို့အခြေအနေတောင်တက်အသင်းအနေနဲ့ရောဒါတွေကိုဘလူနီးလန်းနေနဲ့ကူညီပံ့ပိုးပေးဖို့အစီအစဉ်တွေရောရှိတယ်ခင်ဗျ
ဆောလာကြရလို့ညီမနိုင်ငံဒီချင်းတဲ့အားရလို့မဖွင့်ဖြိုးသေးတဲ့အတွက်ကြောင့်ဒီရေးပေါ်ကယ်ဆယ်ရေးဆိုတဲ့အခြေအနေကလုံးဝမရှိပါဘူး။ဟိုဒီပေါ်ဆိုလို့ရှိရင်တော့ဒါ Everest တောင်ထိပ်တက်ပြီးဆိုရင်အကုန်လုံးစီပေါ်ကျပြည်သူနဲ့အကောင်းဆုံးသောကယ်ဆယ်ခွင့်ရှိပါတယ်။ဒီမှာဒီမှာတော့ဒီလိုလုံးဝမရှိပါဘူး။ဒီတောင်ထိပ်တက်မယ်ဆိုတော့ကျွန်တော်လမ်းမှာတင်ဆလာနီပါလောက်လာချတော့တောင်ထိပ်တက်တဲ့ခါမှလည်းကျွန်တော်ကိုရှိတဲ့အင်အားနဲ့ဝေးနိုင်တဲ့အထောက်အကူပေးခြင်းတွေတရားဖြစ်ပါတယ်ဒီကတခုဖြစ်လို့ရှိရင်ကျွန်တော်တို့မှာရေးပေါ်ဟယ်လီကော်ပတာကိလေအရုပ်ချက်ချင်းပြည်သေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူးဘယ်လိုပြည်သေးစီမရှိဘူးရင်မတက်ခဲမတက်တော့ဘူးဆိုလို့ရှိရင်ဘလို့ကရေခဲတော့တက်ပြီးရောက်မှာပေါ့အဲ့တော့ကျွန်တော်ဒါတော့ရှိတဲ့အင်အားနဲ့ပြန်တက်နေဖြစ်ပါတယ်ဘောတယ်တော့ကျွန်တော်တက်နေတော့ကိုကြီးရေးကယ်သေးထပ်ပိုင်းအခြေအနေကလုံးဝမရှိတော့ဖြစ်ပါတယ
်တဘာဝခေါ်တန်ခြေလင်းတောင်တက်ဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါအခုတိုက်ရိုက်လေလိုင်းပြန်လဲထုတ်လွှင့်ချက်ကိုအလှည့်ပေးပါတော့မယ်ရှင်။ကမကထပြူဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမောင်ကအကူအညီပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ။ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့လူတွေအားလုံးနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အထူးသဖြင့်တော့ရန်ကုန်တိုင်းကလူလူပေါ့လေ။ရန်ကုန်တိုင်းကလူလူနဲ့တိုက်ရိုက်သက်ဆိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျူးကျော်နေထိုင်သူတွေရဲ့ပြဿနာဘယ်လိုဖြေရှင်းကြမလဲ။ဘာနီးလန်းတွေရှိတယ်လဲ။အဲ့ဒါကိုဆွနေကြဖို့ပါ။ပင်နိုင်ဆွနေပြဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ဦးထဲမှာတဦးကတော့ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုစလဲလောက်တာညညိုသိန်းဖြစ်ပါတယ်။နောက်တဦးကဒီကျူးကျော်နေထိုင်သူတွေရဲ့အရေးကိစ္စတွေမှာကိုယ်တိုင်ပါဝင်ကူညီလှုပ်ဆောင်ပေးနေတဲ့ တောင်သူလယ်သမားအကျိုးဆောင်ကွန်ရက်ကကိုဇော်ရမ်းဖြစ်ပါတယ်ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေလည်းတော်များများရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားသူတခါကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူလည်းတော်များများရှိပါတယ်ဆိုတော့ဒီအကြောင်းအရာကြီးမားတဲ့အကြောင်းအရာလေးတစ်ခုကိုရတဲ့အချိန်အတွင်းမှာအတက်နိုင်ဆုံးပြည့်စုံစွာဆွေးနွေးနိုင်ဖို့အတွက်အားလုံးပဲကျွန်တော်တို့လိုရင်းတိုရှင်ဆွေးနွေးကြပါစို့လို့ကြိုတင်ပြီးတော့ပန်ချာမြစ်တရက်ခံလိုပါတယ်တိုက်တိုက်ဆန်ဆန်ပါပဲကျွန်တော်တို့ DC အစင်ဆွေးနွေးဖို့ကြေညာထားတဲ့ဒီကနေ့တရက်ထဲမှာပဲဒီအစိုးရပိုင်းမြန်မာအလင်းသတင်းစာရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ဝေတဲ့သတင်းစာတွေကအက်ဒီတာအဘော်မှာကျူးပြက်တနာဖြေရှင်းကြရဝဲဆိုပြီးတော့အက်ဒီတာအဘော်ရေးထားတာတွေ့ရပါတယ်အဲ့ဒီမှာရေးထားတဲ့ထဲမှာကျွန်တော်တချို့ကိုကောက်နှုတ်ပြီးတော့ပြောပြချင်ပါတယ်လက်နက်ကန်ငင်းချမ်းရေးအဖွဲ့အစည်းနာမည်ကန်တွေနိုင်ငံရေးပါတီနာမည်ကန်တွေဒူးစရိုက်သမားလူမိုက်တွေစသည်တို့ရှုပ်ထွေးပါဝင်နေတဲ့ကျူးကျော်ပြက်တနာကိုဖြေရှင်းမဲ့အစီအစဉ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကချပြထားတယ်ဆိုတာရေးထားပါတယ်ဒါဆိုရင်ပြဿနာဟာဘလောက်ကြီးမားတယ်ဆိုတာဒီစာကြောင်းကိုကြည့်အောင်လဲကျွန်တော်တို့သိနိုင်ပါတယ်နောက်တစ်ခါရန်ကုန်မြို့ပြရဲ့အမြင့်တွယ်နေတဲ့အနာသပွဲဖြစ်နေတဲ့ကျူးကျော်ပြဿနာကိုဖြေရှင်းရရင်းဆိုပြီးတော့လဲရေးထားတာရှိပါတယ်ဆိုတော့ဒီပြဿနာကြီးဟာနှိရှိလာများနာတာရှိယောဂါကြီးဖြစ်နေပါတယ်နောက်တစ်ခါစီဝါပြကျူးကျော်သူတွေမဲမဲစရိုက်ဆန်ဆန်အုပ်စုဖွဲ့အကြမ်းဖက်မြေခွဲလူသူတွေကိုလဲဥပဒေနဲ့အညီထိထိရောက်ရေးယူသွားဖို့လိုအပ်မည်ဖြစ်ပါကြောင်းဆိုပြီးတော့အဲဒီတော့အဘိုးကိုညှိကုန်းချုပ်ထားပါတယ်ဒီအဒီတာအဘော်ကိုကြည့်ရုံနဲ့တည်းမယ်ဒီပြဿနာကြီးကဘလောက်ကြီးမားပြီးတော့ဘလောက်နဲ့ဆိုင်နေဘလောက်ခက်ခဲတယ်ဆိုတာပေါ်လွင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပင်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်အင်စုနားထောင်ကြည့်အောင်ပါဒေါက်တာညိုသိန်းခင်ဗျာဒေါက်တာညိုသိန်းကိုယ်တိုင်ရန်ကုန်တိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဘဝဒုံကလူတော်ကိုယ်စားလှယ်ဖြစ်တာထားဆောင်ခဲ့တဲ့အချိန်တုန်းကဒီရန်ကုန်တိုင်းဒေသတွေမှာရှိတဲ့ကျူးကျော်ပြဿနာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရတို့မှလူတော်ကဘာတွေလုပ်ခဲ့မှုပါလဲခင်ဗျာ
ကျမတို့ပြီးခဲ့တဲ့ဒီလူတော်သတင်းမှာတော့ကာဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါအစိုးရကလည်းကြိုးစားတယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်ကလည်းအချိန်ကြီးဖန်ဖန်တင်ရတယ်ပေါ့နော်အဲ့တော့ကျမကတော့ဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါရန်ကုန်မြို့မှာဟိုနှစ်ရှိပေါ့နော်အမားချအင်ညာစီမံကိန်းဆောင်ရွက်ဖို့အတွက်ဒါကျမတောင်းဆိုခဲ့တယ်ပေါ့နော်တောင်းဆိုခဲ့တဲ့အခါမှာရန်ကုန်တိုင်းအစိုးရအဖွဲ့ကတော့မလိုက်လျော့ပါဘူးမလိုက်လျော့နိုင်ဘူးသို့တော်လည်းပဲနောက်ဆုံးမြင့်မှာပေါ့နော်နိုင်ငံတော်သမ္မတရင်းကဒီလိုနဲ့ဆက်ချပြီးမယ်အဲ့ဒီလိုနဲ့ဆက်နဲ့အများထအိမ်ယာ6000ပေါ့နော်ခေါ်ထုတ်ပြီးအခန်းပေါင်း6000ကျော်ခေါ်ထုတ်ပြီးတော့ဒီအမှန်တကယ်ရန်ကုန်မြို့မှာနေထိုင်ကြရမရှိတဲ့လူတွေကိုပေါ့နော်အဖြစ်ရှိအများချထားတဲ့စီမံရေးတွေလုပ်မယ်ဆိုပြီးတော့ဒါပြည်ထောင်စုဝန်ကြီးကိုယ်တိုင်လှစ်တော်မှာဒါပဋိပေးသွားတယ်ပေါ့နော်ဒါပြီးမယ်ပေါ့နော်တကယ်တမ်းမှာကျတော့ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအိမ်ခန်းပေါင်း6000ကျော်ပဲစီစဉ်ပေးထားနိုင်ခဲ့တယ်ပေါ့နော်အဲ့တော့ပြည်ထောင်စုဝန်ကြီးကဒါလွတ်တော်မှာပြည်ပြည်တော်လွတ်တော်မှာပြောခဲ့တာကအခန်းပေါင်း6000ကျော်ဖြစ်တယ်ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီစဉ်သွားခဲ့တာကအခန်း6000ကျော်ပဲဆိုတော့ဒီနေရာမှာအင်တာနက်ကိုကွာခြားချက်တွေကြီးမားနေတာပေါ့နော်အဲ့တော့ကျမတို့ပြီးခဲ့တဲ့9နှစ်အတွင်းမှာအစိုးရအဖွဲ့နဲ့တာဝန်ရှိပုဂ္ဂိုလ်များထံကမကြာခဏကြားခဲ့ရတဲ့ပြဒီစားတော့ဒီကျူးကျော်နဲ့ပတ်သက်လို့ရှိရင်ကျူးကျော်အတုကြီးရှိရဲ့ဒါကြောင့်မလို့အတုကြီးများနေတဲ့အတွက်ကြောင့်မလို့ဒီကျူးကျော်ကြီးအကုန်လုံးကိုအင်းရချက်ထားပြီးဖို့ဆိုတာနေရာချက်ထားပြီးဖို့ဆိုတာမဖြစ်နိုင်ဘူးရန်ကုန်တိုင်းအတွင်းမှာလည်းကျူးကျော်ကြီးကိုဒါနေရာဝင်မှပေးနိုင်တော့အောင်ဒီလူတွေပေါ့နော
်ဒီ
ဧရိယာလူတွေမရှိဘူးဆိုတဲ့အတန်ဒါရန်ကုန်တိုင်းအစိုးရအဖွဲ့ကမကြာခဏပြောတာကိုကြားပါတယ်သို့တော်လည်းပဲအမှန်တကယ်တော့အဲ့ဒါမဟုတ်ဘူးပေါ့နော်ကျမတို့နောက်မှပြန်လည်သိရှိရတာက2017-2018ကရင်စပြီးတော့ရန်ကုန်မြို့မှာကျမတို့မိအေကတတော်များများကိုပေါ့နော်ဒါလက်ချိုးရည်လို့ရတဲ့လူတစ်ခုကိုအစိုးရအနေနဲ့ဒါနှစ်ရှိအငှားချထားခဲ့တာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီနေ့ကျွန်တော်တစ်ချက်လောက်ဖြတ်မိပါရစေဟုတ်ကဲ့တစ်ချက်လောက်ဖြတ်မိပါရစေဆိုတော့အစိုးဟုတ်ကဲ့ကျွန်တော်တစ်ချက်လောက်ဖြတ်မိပါရစေအစိုးရကအရင်အစိုးရပေါ့လေအခုအစိုးရလက်ရှိအစိုးရတတန်းစားရကတိတ်မကြသေးဘူးဆိုတော့ဟိုလုံမယ်လို့သာပြောထားတာကျွန်တော်တို့တကယ်လုံနိုင်တဲ့အချိန်တွေလုံတဲ့အဆင့်ကိုတော့မရောက်သေးဘူးဒါပေမဲ့အရင်အစိုးရကဒီပြဿနာကိုထိထိရောက်ရောက်ကင်တွယ်ခဲ့တယ်လို့တော့ညိုသိင်းယူဆသလား
ဟာကျွန်တော်ကတော့လေဟိုအစိုးရ9နှစ်တန်းအတွင်းမှာတော့ဒါလုံ့ဖို့ကြိုးစားတယ်ဒါပေမဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့ကျမတို့ဟိုမတွေ့ကြရဘူးပေါ့နော
်ဟုတ်ကဲ့ဟ
ိုအင်းအားသုံးဖြည့်ရှင်းတာတွေပဲများတယ်ပေါ့နော
်ဟုတ်ကဲ့ပါတော့သူတင်ပြန်လာပါမယ်ဟိုဆက်ပြီးတော့ဆွေးနွေးကြတာပေါ့ခင်ဗျာဆိုတော့ကိုဇော်ရမ်းရေကိုဇော်ရမ်းကိုယ်တိုင်ကဒီကျူးကျော်ကိစ္စတွေမှာကိုကိုယ်တိုင်ထက်ထဲဝင်ပါနေပြီးတော့သွားနေတဲ့ခါကျတော့ဒီအက်ဒီတာအပေါ်မှာပြောထားတာရောနော်ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတာရောရန်ကုန်တိုင်းလုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးကပြောတာအဲ့မှာဘာလဲဆိုတော့စီးပွားပြည့်ကျူးကျော်ဆိုတာပါတယ်တခါငြိမ်းချမ်းရေးအမိခံအဖွဲ့တွေဆိုတာပါတယ်ဒီနိုင်ငံရေးပါတီနာမည်ကန်တွေဆိုတာပါတယ်ဒုစရိုက်သမားလူမိုက်တွေဆိုတာပါတယ်ဒီကျူးကျော်ပြဿနာတွေမှာကြောထွေးနေတာပေါ့နော်ဆိုတော့ ဒီလိုမျိုးနာမည်ဒီလိုမျိုးအဖွဲ့တွေလူတွေပုံကူတွေပါနေတယ်ဆိုတာကိုဇော်ရန်ကိုယ်တိုင်လက်ခံသလားသိသလ
ားကျွန်တော်ကိုယ်တိုင်လက်ခံပါတယ်ပြည်ဘူးတာလည်းရှိပါတယ်ကြုံဘူးတာလည်းရှိပါတယ်ဒါပေမဲ့ကျူးကျော်ပြဿနာရဲ့ဇင်းမြစ်ကကျွန်တော်တို့ကနိုင်ငံတုံးမှာကွန်ပျူတာမမီပြလို့ရန်ကုန်မြို့လူမန္တလေးမြို့လူဒေသကြီးလူတွေကစားမယ်သွားမယ်နေရမယ်ဘဝနဲ့ရောက်လာကြတာမှန်တယ်ဘုရားပဲနောက်ပိုင်းမှာဒီလူတွေကရန်ကုန်မြို့မှာအိမ်ဈေးကြီးရာဈေးကြီးအိမ်ငါးကဈေးကြီးတဲ့အခါကျတော့သူတို့ကဘလို့မှဖြည့်ရှင်းစရာနေလမ်းမတက်နိုင်တော့တဲ့အတွက်ကျူးဘဝကိုရောက်သွားပြီးတော့ချစ်တယ်လို့ပုံစံနဲ့သူတို့ကရာနေရာမှာနေရင်ထိုင်ရင်လည်းကျူးဆိုတာဖြစ်လာတာပါကျူးကိုကျွန်တော်တို့ကဘလို့တက်မှတ်လဲဘလို့အသေးပဲတက်မှတ်လဲဘယ်အခြေအနေကိုကျူးမှန်လို့တက်မှတ်ပြီးတော့ဘလို့ဘလို့လူမျိုးတွေကဘလို့စီမံချက်နဲ့ဆောင်ရမလဲဆိုတာကအများကြီးရှိပါတယ်အဲ့တော့ဒီကျူးတွေနဲ့ပတ်သက်ပြီးတော့အစိုးရအရှင်းနဲ့ကမ္ဘာနီးလမ်းနေမှန်တာ၄တော့အဲ့ကျွန်တော်တို့ဥစ္စာတွေဖြည့်ရှင်းလို့မမှန်တာဒီကြောင့်ဒီလူတွေကဒီပြီးတော့အခုကြီးတောင်းရတဲ့မှာကနကလို့နိုင်ငံရေးပါတီတွေကနေဥဆောင်ပေးရတာရိုးသက်သာဥဆောင်ပေးရတာရှိတယ်အဲနောက်တခါကနကလက်နဲ့ဆိုင်ငင်းငယ်ဖက်တွေပါဝင်ပတ်သက်တာရှိတယ်ဟုတ်ပါတယ်ကျွန်တော်တို့တချို့နေရာတွေမှာလူမိုက်ပြီးကိုယ်တိုင်ကကျူးတွေကိုတခါတည်းသူတို့အသုံးချပြီးတော့နေရာရောက်စားတာတွေမြေွက်တွေတခါတည်းရှေ့ရနေပြီးတော့အဲကျွန်တော်တို့မမမမပုံစံလိုပါလိုလိုနဲ့ပေါ့နော်လူမိုက်ပုံစံလုပ်ပြီးတော့ရောင်းစားတာတွေတောင်းယူရဲ့ပုံစံလိုလုပ်တာတွေတကယ်တွေ့ရပါတယ်ရုပ်သာတွေအမတန်ရှုပ်ထွေးပြီးတော့အမတန်ပိန်မှုနဲ့နေပြီးတော့တော်တော်ရှင်းရခက်မဲ့ကိစ္စတခုဖြစ်ပါတယ်ဒီတနေရာတွေကရှိပြီးတခြားတနေရာကိုပို့မဆိုလို့ရှိရင်တို့ရဲ့အခြေအနေကြီးရကိုဘာအောင်လုပ်ပြီးမှရမှာပါ
ဟုတ်ကဲ့ကိုစင်ကျေးဇူးတင်ပါတယ်ကျွန်တော်ဒိုင်းအစိုးရဘက်သတင်းရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးတဦးကရန်ကုန်မြို့ကကိုညီညီယာစာကိုညီညီယာစာကျူးကျော်ပြဿနာကိုညီယာစာကိုတိုင်ကရန်ကုန်မြို့ကံဆိုတော့ကျူးကျော်ပြဿနာဘယ်လိုဖြေရှင်းဖို့ကိုညီယာစာအကြံပေးချင်ပါတယ်အာကျွန်
တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီကျူးကျော်ပြဿနာကိုဆိုတော့အပိုင်းပိုင်းရှိရပါတော့နော်ကျူးကျော်ပြဿနာကဘယ်လိုကျူးကျော်လာတာလဲဘယ်လိုနေရာပြောမှာဒီကျူးကျော်တွေကဘာကြောင့်ဖြစ်လာတယ်လဲဆိုတော့အချိန်တော်မူပြီးကျွန်တော်ဆွေးနွေးရမှာပါသူတို့ကတော့ဒီချစ်သွားရတာလေဘူးကျုံကလေးမှာဆိုရင်ဒီကြော်ရရဆိုရင်ဒီတရားရင်ဘာဝန်ထမ်းတွေဆေးရပြည့်လို့ကျမှာဒီစက်ကြီးဝင်ထားတာရေဒီက900ကျော်အဲဒီဆေးရတွန်းကဆေး350ခုဒီကြော်ရဒီမိုက်ဆက်ကကျုံကလေးလက်တောင်ပါလာရဲ့အဲဒီမိကြအဲ့ဒါကတရားလေးရုံးလဲခွင့်ရောဟောဒီကြော်ကိုပြည့်နေကျွန်တော်တို့ကအာဆီယံနိုင်ငံနဲ့ပြည်ကတော့မလေးရှားလိုက်နိုင်ငံကျွန်တော်ဆက်တက်နေတော့နေလာမလေးရှားမှာ
ကိုညီရစာအဲ့တော့ကိုညီရစာဘလို့အကြံပေးခြင်းတယ်လေအကောင်းဆုံးအကြံတစ်ခုပေးပါဘလို့ဖြည့်ရှင်းတင်တယ်လေ
ဟုတ်ကဲ့ကျွန်တော်အကောင်းဆုံးအကြံပေးပြရမယ်ဆိုလို့ရှိရင်ဒါရေးချစ်နိုင်ငံကျတဲ့ဒီလိုခုကြားလို့မရဘူးကျွန်တော်နိုင်ငံတော်ဆက်အနေနဲ့ကြံပိုးနေကြံပိုးချင်းကြံပိုးမျိုးအရာတွေစောက်လို့ပြီးတော့ကျွန်တော်တို့ပိုင်းရင်းစောင့်နေတဲ့ပြည်သူ့အစီအစဉ်ရောင်းပြီးတော့အဲ့တော့အခုနေ့တိုင်းတော့ပါတယ်လေကြီးကျယ်လေးသိန်းကျော်ရှိတဲ့ပုံစံနဲ့ကျွန်တော်တို့ဒီမှာအားနေရလို့ရတယ်လေအဲ့ဒါကနှစ်ခါလောက်ရှိတယ်တင်ပြရတာမရှိဘူး
ဟုတ်ကဲ့ကိုညီရစာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့နောက်လူတွေလည်းအလှည့်ပေးကြပါတယ်အခုဥစောလွင်သောတာရှင်ဥစောလွင်ဥစောလွင်ဘလို့သဘောရလဲလဲဘလို့ဖြည့်ရှင်းမလဲအတတ်နိုင်ဆုံးတူတူနဲ့လူရင်းလေးပြောပြပ
ါဒီယူယွန်ညီရကကျွန်တော်တို့မြန်မာနိုင်ငံအစိုးရအဆက်ဆက်ဘယ်မြို့ဘယ်ဒေသမှာမဆိုဖြစ်ပေါ်စနေပါဘယ်လူတွေကအစိုးရအဆက်ဆက်ကနေပြီးတော့ဒီညီရဟာမြေလို့ညီရင်အမှန်တကယ်ခုတ်ရတဲ့နဲ့ဌာနပိုင်းညီနေရလို့တမတ်ထားသလားဒါပေမဲ့ဘသူဟာကိုမှဘသူဟာကိုများအမတရားမဲ့တဲ့အနိုင်ကျင့်ပြီးချက်စီရောက်ခတ်ထားသလားတမတ်ထားသလားဆိုတာအားဟုတ်အရင်ဆုံးနားလေဖို့လိုပါတယ်သဘောပေါက်ဖို့လိုပါတယ
်ဟုတ်ကဲ့
တကယ်လို့ဒါနော်ကျွန်တော်တို့ဟိုညမပိုင်မပိုင်မင်းနဲ့ပစ္စည်းကိုညီလို့ညီရင်ညီလို့ညီရင်ကိုအမှန်တကယ်တမ်းဌာနဆိုင်ရာညီဖြစ်တမတ်ထားရဆိုရင်ဒီကိစ္စကမဆိုးပါဘူး။သူများပိုင်တဲ့မြေကိုမှမတရားသက်သက်နဲ့အနိုင်ယူပြီးတော့ရှင်းလင်းစုမထားတဲ့မြေဝတ်တွေကိုဌာနဆိုင်ရာပိုင်းမြေရှိတတ်မှတ်လိုက်တော့ရှင်းရှင်းရခဲ့ပါလိမ့်မယ
်။ဟုတ်ကဲ့။
ဒါကြောင့်ဆိုလို့ကျွန်တော်တို့အခုမှပဲသတင်းဌာနတွေမီဒီယာတွေအကုန်ဆုံးနေပြီးတော့ဟုတ်လား။ဆိုအစောပြောင်းဝင်ဆိုဝင်ရှိလာတာပါ။ဟိုတုန်းကဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကြီးအကြောက်တရားနဲ့လုံးဝနေ
တယ်။ဟုတ်ကဲ့။ကျွန်တော်နောက်တစ်ယောက်ကိုထပ်ပြီးတော့တခါတည်းဖိတ်ခေါ်ပါမယ်။ပြည်မျိုးကကိုတင်သေးဝင်းကိုတင်ထေဝင်းရပြည်မျိုးကဖြစ်တယ်ရန်ကုန်မျိုးကကျူးကျော်ပြဿနာဖြေရှင်းဖို့ကိုတင်ထေဝင်းမှာဘလို့အကြံဉာဏ်များရှိတယ်လဲ
အဲကျူးကျော်အနှမျိုးရှိတယ်ဗျာတစ်မျိုးကတော့တခုတကယ်တည်းကျူးကျော်ကျူးကျော်ရတဲ့ကျူးကျော်နောက်တစ်မျိုးကတော့ဘီကျောင်းကကိစ္စလို့ပေါ့နော်အရေးကြီးကျူးကျော်တာဘယ်လိုကျူးကျော်ပဲဖြစ်ဖြစ်ကျွန်တော်တို့တကယ်ပြဿနာမရှိလို့ဆင်းရဲတဲ့လူကန်းကောက်ပဲပြိနေခံရတာတရားဥပဒေစိုးမိုးမှုမရှိလို့ဒီလိုပဲကျွန်တော်မြင်တယ်လေဒီတော့
နိုင်ငံမှာပဲဘယ်လိုကြည့်ကြည့်ရောအဲ့ဒီနေရာမှာပိုင်ဆိုင်ရဲ့ရက်ပွက်အုပ်ချုပ်ရေးမှုကြီးရောအုပ်ချုပ်ရေးမှုတွေကရှိကြတာပဲလေဆိုတော့မသိပဲတော့မနေဘူးဗျာကျူးကျော်ပြီဆိုရင်တော့တိုင်နဲ့တိုင်ရင်းနိုင်ငံတွေကကြည့်ကြရတာတရုတ်နဲ့လည်းဟိုအိန္ဒိယတုန်းကကြည့်ကြတာမဟုတ်ဘူးသူတို့ကကြည့်ကြည့်မကြည့်လိုက်လည်းကြည့်ကြလို့မရဘူးသူတို့တရားဥပဒေတွန်းမှုမျိုးမရှိလို့အဲ့တော့သူတို့ကသူတို့ကိုပေးပြီးမှကြည့်ကြလို့ရတာဗျာအဓိကတော့သူတို့ကိုပဲရေးယူပါမှာကျွန်တော်ကဒီလိုပဲမြင်တယ်သူတို့ကိုကင်ကြွယ်ရမှာပဲကျွန်တော်တို့
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့အခုရဆရာကြတာကသဘောလို့ပြစီမံပါလားတဲ့သူတို့ကဘုရားကိုတောင်းလို့ကတရားလုံးမှာစစ်တယ်မတရားဆက်လို့ကဖြစ်ရရတရားဥပဒေမှာပါတယ်ကသူတို့ကမြေအောင်ပူရတယ်ဖြစ်တယ်အဲ့တော့အဒီဖြစ်တာရက်ခွင့်ကျင်းအောင်ဟုတ်ဆိုရင်မှုတွေလည်းအဲ့တော့ကောင်းစားပြမှုတွေကိုကျွန်တော်တို့ပြည့်ရောရောကင်ကြွယ်အေးအေးတောင်းရပေးမှာဒါပြတ်သွားမှာဖြစ်တယ်ကျွန်တော်ဒီလိုနဲ့နေလေ
ဟုတ်ကဲ့ကိုတင်ထေဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုညိုတင်းနဲ့ကိုစိုးရန်ခင်ဗျာကျွန်တော်အခုဆွေးနွေးတာတွေနားထောင်သလောက်တော့ကျွန်တော်တို့စီကိုလည်း message တင်နေပို့ပြီးတော့ဆွနွေးဓာရီကိုဟိုဆွနွေးထားဓာရီကိုဖတ်ကြည့်တဲ့လောက်ကဘာလဲဆိုတော့ပြည်တနာကတော့အကြီးပဲနောက်တစ်ခုကနှစ်ပေါင်းများစွာဖြစ်လာတဲ့ပြည်တနာရှုပ်ထွေးမှုတွေကအများကြီးပဲဆိုတော့ဟိုပြည်တနာကဖြည့်ရှင်းဖို့အင်မတန်ခက်ခဲတယ်ဆိုတာကဟိုဒီဆွနွေးချက်တွေကိုနားထောင်ကြည့်ရင်ဖတ်ကြည့်ရင်ကိုကျွန်တော်တို့သိနိုင်ပါတယ်ဆိုတော့ကျွန်တော်ကအဓိကသိချင်တာကဒီပြည်တနာသည်အလွယ်တကူဖြည့်ရှင်းလို့မရဘူးဆိုတော့လည်းသိကြပါတယ်ဒါပေမဲ့ဘလို့အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေရွေးချယ်ချက်တွေရှိသလဲဒေါ်ညူသင်စဉ်းစားမိတာတစ်ခုနှစ်ခုပြောပြပါခင်ဗျာ
ကျမတော့ဒီကကျမတို့အတွေ့အကြုံရဆိုလို့ရှိရင်တော့တကယ်ကျူးကျော်နဲ့ဒါစီးပွားရေးလုပ်ကြတဲ့လူတွေလည်းအများကြီးရှိအဲ့လိုစီးပွားရှိကျူးကျော်လုပ်နေတဲ့လူတွေလည်းအများကြီးရှိတယ်။သို့တော်လည်းပဲဘလို့လူတွေပဲဖြစ်ဖြစ်ပေါ့နော်ခုနကဒါဒီလူတွေတရားတယောက်ပြင်ကြခဲ့တယ်လို့လည်းပေါ့နော်။သက်ဆိုင်ရာရက်ကွက်ဆုတ်ချွေးမှုကအတိဆုံးပဲ။ဘယ်အချိန်တွင်းမှာဦးကျမတို့ဒါဟိုတလောအတွင်းစီဒါကျူးကျော်ကြီးရချီထောင်ချီတက်လာ။အဲ့တော့ဇင်ဟာတွေကကျန်လာလေဆိုတော့ဘယ်ဟာတွေကကျူးကျော်ဖြစ်ပြီးဘယ်ဟာတွေကကျူးကျော်အတူတူသူတို့ဒီကကံအုတ်ချုပ်ရင်းမှုတွေအပိဆုံးနေပေါ့နော်အဲ့ဒီတော့ကျမတို့ဘာပဲဖြစ်ဖြစ်ကျူးကျော်အတူပဲဖြစ်ဖြစ်ကျူးကျော်အစ်စ်ပဲဖြစ်ဖြစ်အမှန်တကယ်အညာမရှိဘူးဆိုလို့ရှိရင်တော့ကျမတို့အစိုးရအနေနဲ့ဒီလူတို့ကိုရှင်းဝင်ကောင်းလို့ဆောက်ရှောက်အောင်မှာအမှန်ပဲအဲ့တော့တိတ်ချီပြီးတော့ပေါ့နော်ဒါအညာမဲ့လူတန်းစားရှိရဲ့ဆိုလို့ရှိရင်ကျမတို့အခန်းကြီးတိတ်ချီပြီးကျမတို့ခေါ်ထုတ်ရမှာပဲအဲ့တော့ကျမတို့ဒီနေ့အမြန်ကိုကျမတို့ရန်ကုန်မြို့မှာဒါနှစ်ရှည်ငားချအေယာစီမံကိန်းကြီးအမြန်ဆုံးခေါ်ထုတ်ဖို့လိုတယ်ပေါ့နော်အဲကျမတို့ဒါဘီလီယံတရာမကုန်ပါဘူးနော်ကျမတို့နိုင်ငံမှာဒါပတ်သက်ရှိပါတယ်အဲ့တော့ဘီလီယံတရာလောက်ရင်းပြီးတော့ကျမတို့ငားချအေယာစီမံကိန်းကြီးတင်ချီပြီးခေါ်ထုတ်လိုက်မယ်ဆိုလို့ရှိရင်ဒီကြည့်ကြော်ဒီအေယာမဲ့လူရန်စားရဲ့ဒါမြေခိုင်ကြီးတက်သမားထိုင်ရောက်ဖြည့်ရှင်းသွားနိုင်မယ်လို့ဆိုတော့ကျမယူဆတယ
်ဟုတ်ကဲ့
ခုနကစီးပွားရှိကျူးကျော်လူစားတဲ့လူတွေကတော့ဒါလွယ်လွယ်လေးဒါဖြည့်ရှင်းလို့ရပါတယ်ကျမတို့ဒီသခံအပြီမှာဒါစုံစမ်းထောင်လိုက်နဲ့ဒါကျမတို့စာတုံးလို့ရှိရရတ်တပ်ပွဲရှိရပေါ့နော်ဒီသဒေဇမနာအာနာပိုင်းနေရှိရသူတို့ပေါင်းပြီးတော့ဒါဖြည့်ရှင်းလို့ရပါတယ
်ဟုတ်ကဲ့တော်ညူသည်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကပြောထားတဲ့အထက်မှာရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးရေးတုတေသနစီမံကိန်းဆိုပြီးတော့သူကစနစ်တကျစီရင်ကောက်မယ်စီရင်ကောက်ပြီးတော့နောက်ကျောင်းရာဇုံတွေစုံစမ်းမယ်တကယ်ခက်ခဲဖြစ်နေတဲ့လူဆိုရင်သူတို့ဘဝပြန်လဲထူထောင်ပေးဖို့ယာယီစခန်းတစ်ခုထားပြီးတော့ရွှေ့ထားမယ်နေစရာလုပ်ကံတွေရှာဖွေပေးမယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကသူ့ရဲ့နီလန်ကိုပြောထားတယ်ကိုစိုးရန်အဲ့ဒါတကယ်အလုပ်ဖြစ်နိုင်သလား
အာတကယ်လို့ဖြစ်နိုင်ပါလေသို့တော်လည်းကျွန်တော်တို့ကဒီနေရာမှာဘလူတွေနဲ့လုံမလဲဆိုတာဟာရှိပါတယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့လက်ရှိဥပဒေသွားမယ်ဆိုရင်တော့ကျွန်တော်ဒီနေရာမှာမတော်မတန်မှုတွေနဲ့ကျွန်တော်လွဲချော်မှုတွေဖြစ်လာနေပါတယ်အဲ့တော့ဒီဥစ္စာကိုအထူးအဖွဲ့ကြီးတစ်ဖွဲ့ဖွဲ့ပြီးတော့အောင်လိုင်းဒေတာတွေအစိုးရပဲလို့မလို့အစိုးရပဲလို့အထူးအဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ဒီအထူးအဖွဲ့ကနေပြီးတော့ပထမကျွန်တော်ကျူးကျော်ဆိုတာကိုအဓိပ္ပာယ်သတ်မှတ်ပါလိမ့်မယ်အဓိပ္ပာယ်သတ်မှတ်ပြီးတော့အချက်မှန်ဖော်ထုတ်ပါလိမ့်မယ်ဘာလို့လဲဆိုတော့သူကတော့3သိန်းဝယ်ရှိမရှိပေါ့နော်အဲ့တော့ကျူးကျော်ဆိုတဲ့နေရာမှာရှင်းအောင်ပြောလိုက်မယ်ပထမကျူးကျော်သူကအိမ်ကဟလာအိုက်နေရာမှာဒါသွားပြီးတော့ပေတရာလောက်ယူလိုက်တယ်အဲ့ပေတရာထဲမှာနောက်ထပ်ကျူးကျော်သူတွေလာပြီးတော့ရောင်းစားပြီးတော့လူနေရာလောက်ဖြစ်နေမယ်အဲ့ထဲမှာရောင်းစားတဲ့လူတွေနဲ့ဝယ်စားတွေနဲ့ပါမယ်အဲ့ဒါတွေကိုအချက်မှန်တကယ်ပေါ်ထုတ်ဖို့ဆိုရင်လက်ရှိအခုပဲလက်ရှိအုပ်ချုပ်ရေးမှုတွေကိုသူစီရင်ကောက်ခိုင်းလိုက်တဲ့အခါမှာသူနဲ့နှီးစာတွေကကျူးကျော်ဆင်းနေတဲ့ပြည်မြေပြေးဖို့လုပ်တယ်အဲ့တော့ဒီဥစ္စာတွေကတကယ်တမ်းဆိုစီရင်အချက်မှန်ကောက်ရမယ်အဲ့နောက်တစ်ခါအတိအဝနမချက်လို့ရမယ်ဘလူးလူမျိုးကိုကျူးကျော်အစ်စ်လို့တတ်မှတ်ပါလေ။ခွဲထားဖို့ဒီလိုလာပြီ။နောက်တစ်ခုကဒီဥစ္စာတွေကိုကျွန်တော်တို့ကလုပ်မယ်ဆိုလို့ရှိရင်အငွေခွဲချပေးမယ်ဆိုလို့ရှိရင်သူကတော့3ဘင်းခွဲချပေးမယ်ဆိုတော့အဲ့မှာ10မိုင်လောက်လိုအပ်တယ်။တကယ်လို့ကျွန်တော်တို့ကဒီဥစ္စာတွေအငှားချမယ်လို့ရောင်းစားမယ်လို့သမုန်းနဲ့ရောင်းစားမယ်ဆိုရင်တိုက်တစ်ခန်းတစ်ခန်းကိုတင်းတရားလဲဆိုရင်လည်းလက်ရှိစားစရာတောက်စရာမရှိတဲ့လူတွေအတွက်ကမဖြစ်နိုင်ဘူး။အဲ့တော့ဒီဥစ္စာတွေကလကားကိုပေးမှရမယ်။ပေးပြီးလို့ရှိရင်လည်းဒီနေရာတွေအတွက်ကျွန်တော် facility ရေးရင်းမိဒီကုန်လုံးစီစဉ်ပေးရမှာဖြစ်တဲ့အတွက်လုပ်ငန်းပမာဏတအားကြီးတဲ့အတွက်ဒါကိုအထူးစီမံကိန်းကြီးဒီအောင်စုသွားအောင်အကူအညီတောင်းမှုတော့ကိုပြောမင်းသိန်းတို့အနေနဲ့တကယ်ကိုဖြစ်ဖြစ်မှန်မှန်နဲ့က တကယ်တောင်းရနိုင်တဲ့ပုံအစ်စ်တီးပြီးတော့လုံးမရမယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့ကွာတော့အားနဲ့တည်းဖြစ်နေမှာခဏ
ဟုတ်ကဲ့ခင်ဗျာကျူးကျော်နေထိုင်သူလေးလေးညော်ရှိတယ်ဆိုပြီးတော့တိုင်းဆိုးရောက်ဖွဲ့ကိုကိုကားပြီးအရီတာအဝေါ်မှာလည်းဖော်ပြထားပါတယ်ဒါရဲ့ဆွေးနွေးမဲ့သူနောက်တစ်ယောက်ဖိတ်ခေါ်ပါမယ်အမေရိကန်ပြည်တော်စုမှနေထိုင်တဲ့ကိုခိုင်ဆိုးကဲအမေရိကန်မှာနေထိုင်တဲ့ကိုခိုင်ဆိုးကရန်ကုန်ကကျူးကျော်ပြဿနာကိုဘလို့ဖြေရှင်းရမယ်လို့အကြံပေးခြင်းလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်အကြံပေးခြင်းတော့ကတော့အခုဒီအရသာဆိုးရတက်နေတဲ့အဆိုးရကတော့ဒီကျူးကျော်မျိုးတွေကိုကျွန်တော်တို့လူတွေကိုနေပြီးဆက်ဆက်ညံညံနဲ့ကိုမြန်မာနိုင်ငံသားရှင်းရှင်းလို့ဖြစ်လို့အော်ကျွန်တော်တို့မလေးရှားနဲ့ကျွန်တော်နှိမ့်ချီပြီးပြောပြမယ်မလေးရှားမှာလည်းအဲ့ဒီတပ်ပဲနော်မလေးရှားမှာဖလားတွေဆောက်ပစ်လိုက်တယ်ဖလားတွေဆောက်ပစ်လိုက်ပြီးတော့အဲ့ဒီဖလားတွေမှနေပြီးရယ်အဲ့ဒီကျူးကျော်ကလူတွေပေါ်နေပြီးရယ်ဟိုနေမင်းမရှိတဲ့လူတွေအင်ယာမရှိတဲ့လူတွေပေါ်နေပြီးရယ်သူအဲ့ဒီဖလားတွေမှထားပစ်တယ်ဖလားတွေမှထားပြီးတော့ဟိုနှိုက်သုံးစစ်ဆိုနှိုက်သုံးစစ်ပေါ်တော့အဲ့ဒါဟိုသူကနေပြီးရယ်ဟိုစာရှော့စာတိုင်းနဲ့နေပြီးရယ်သူတို့ကနေပြီးအဲ့လိုရုံးရှားပစ်တယ်အဲအလုံးလေးရှားပစ်တယ်အဲ့လိုစနေမျိုးနဲ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာတော့ကျူကျော်တဲ့လူကပျောက်ပက်ပျောက်ပေါ်မှာလဲလဲကျွန်တော်ထင်မိတယ
်ဟုတ်ကဲ့ကိုခိုင်စု
ဟုတ်ကဲ့ပ
ါဆိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းဒီလိုသဘောမျိုးပြောတယ်လို့ကိုခိုင်စုအခုပြောတဲ့လောက်အရဆိုရင်ဒီလိုသဘောမျိုးပြောတယ်လို့ကျွန်တော်လည်းအဲ့လိုနားလည်ပါတယ်ကိုခိုင်စုကျေးဇူးအများကြီးတင်ပါတယ်နောက်တူကကျွန်တော်တို့ဥတာနိုင်ကရောရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကျူကျော်ကိစ္စဘယ်လိုဖြေရှင်းနိုင်မလဲလို့အကြံပေးခြင်းလည်းခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တို့အပေါင်းစုကတော့ကျွန်တော်ရန်ကုန်တိုင်းဒေသဝန်ကြီးချုပ်ပြောတဲ့ဒီစီမံကောင်းတယ်တော့ပြောကျွန်တော်ပြည်ရအကူကြီးတယောက်ပြောရလဲကောင်းတယ်။တော့ဒီဆက်မတော်ညိုသေးပြောရလဲကောင်းတယ်။ဆိုတော့ကျွန်တော်ရဲ့အတွေ့အလေးတခုရှိတာပေါ့နော်။အတွေ့အလေးကပါလဲဆိုတော့ကျွန်တော်ကျွတ်ကျော်သမားတွေဟိုကိစ္စ3 hours ဆိုပြီးတော့ကျွန်တော်ဟိုဟိုတယ်ပေါ့နော်။ဟိုတိုက်ခန်းလေးတွေတပ်ဖို့နဲ့တပ်ဖို့ညတိုက်ခန်းလေးတွေဟိုကျွန်တော်တို့ဆုံးလုပ်ပြီးတော့ပိတ်ကန့်ချစ်ထက်ပေါ့နော်။အဓိကကျွန်တော်တို့အလွယ်တကူနဲ့အမြင်မြင်များလေးဟိုအခန်းလေးပြနေအောင်ပန်းကလေးလေးဆောက်ပြီးတော့ပြည့်ရပေါ်ပြီးတော့ကျွန်တော်တို့စစ်တုံးမေးကျင်ပါလေ။နောက်ပြီးသူတို့ကိုကျွန်တော်တို့အရှိပေါ်တော့တိုက်ခါကိုအပိုင်မပေးပဲကျွန်တော်တလောက်ကိုကျွန်တော်လက်ခါပေါ့လေမြန်မာတွေပေါ့နော်။တပေါက်နှစ်ပေါက်လောက်နေကျွန်တော်အေးတိုက်ခါလေးတွေပေါ့နော်အလားချတာပြေးရေပို့ဆွေးပြပါလေ။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီကျူးကျော်နေနေထိုက်တာအိပ်ပိုင်ရပြီမရှိလို့နေထိုက်တာဟုတ်ပါလေ။သို့တော့အိပ်ပိုင်ရပိုင်မရှိတဲ့နော်ကျွန်တော်တို့ဒီအိမ်ငါးပြီးနေရတဲ့လူတွေပေါ့လေ။ကျွန်တော်တို့ကတည်းကတိုက်ခန်းလေးငါးပြီးနေရပါတယ်တလောက်ငါးကောင်းတယ်လေတို့တော့ကျွန်တော်တို့ဘလို့ဖြစ်နေချင်တယ်ဆိုတာတန်တာအဲ့ဒါလို့ဒါအိမ်မရှိအခန်းမရှိတဲ့လူတွေကိုတိုက်ခန်းလေးပိုက်ပေးမယ်ဆိုရင်ဗမာပြည်မှာကျွန်တော်တို့လူ6သိန်းမဟုတ်ပါဘူးခင်ဗျာသိန်း60လောက်ရှိပါတယ်ဒီသိန်း60လောက်ရဲ့နော်ဒီရိတ်ထိုင်ရေးတို့ရဲ့တိုက်ခန်းလေးစီစဉ်ပေးဖို့ဆိုတာကျွန်တော်နေ့စီသားများပေါ့နော်ကျွန်တော်တကယ်စကားလေးလောက်စီစဉ်ဆောင်ရင်းမှဒီမှန်ကြီးဖြစ်နေဒီတော့မှကျပကိစ္စဖြစ်ပါတ
ယ်ဟုတ်ကဲ့ဦး
ရှင်ရံဆိုတာအခါတာပြည့်ရအကောင်းဆုံးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဦးတန်းနိုင်ဦးတန်းနိုင်ရဲ့အကြံပေးချက်လည်းအင်ဗတန်ကောင်းပါတယ်တင့်တော်တယ်လို့ကျွန်တော်လည်းယူဆပါတယ်နောက်တူတစ်ဆက်တည်းဖိတ်ခေါ်ပါမယ်ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်သားပေါ့ခင်ဗျာဆိုတော့ရန်ကုန်သားကိုကျော်ကရောရန်ကုန်ကကျူးကျော်ပြဿနာတွေဘယ်လိုအကြံပေးချင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်ရဲ့အမြင်ကိုပြောရရင်တော့ကျူးကျော်တစ်ခုတည်းအတွက်စဉ်းစားတာတော့သိမလုံလောက်ပါဘူးမြို့သိစိမ့်နေကင်းကိုဒီပြည့်ပြည့်စဉ်းစားလို့ရှပေးသင်ပါတယ်မြစ်တတွေဆိုတာကအစိုးရဘက်ကကိုပြည်သူလူထုကိုရအောင်ဖျက်ချပေးတဲ့သဘောပါဒါမှအစိုးရအဖြစ်လက်ထက်မှာပြည်သူလူထုတွေစီဝါရေးဆံထုကြမှာဖြစ်ပါတယ်ဆိုတော့ကျွတ်တော်သမားတွေကလည်းအင်္ဂလိပ်ကမြစ်တမှာလည်းအလို့အကန့်အဆင်ပြေပြည်သူပြည်သားတွေအတွက်လည်းအရာအဆင်ပြေအဲ့လိုမျိုးအကုန်လုံးအဆင်ပြေဖို့အတွက်ကျွန်တော်အကျင့်ပြတာပါ
ဟုတ်ကဲ့ခင်ဗျ
ာငွေကတော့အရင်ကတော့မဖြစ်မီပေါ်ပေါ်မြင်းများကိုသုံးသိပ်ပါတယ်လို့ကျွန်တော်အကျင့်ပြရှင်ပါတယ
်ဟုတ်ကဲ့ပါကိုကျော်ဘူးတောင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုသိန်းရေဒေါ်ညိုသိန်းလည်းခုနကပြောပါတယ်အငှားအင်ယာစီမံကိန်းအစိုးရမှဒီလောက်ထိပတ်စံရှိရလားဗျာဒီငွေတွေအများကြီးသုံးနိုင်သလားလုံးဆရာတွေကလည်းအများကြီးရှိတယ်လေ
အော်ရှိပါတယ်ကျွန်တော်တို့ရန်ကုန်မြို့တော်စီမံသားရေးကော်မတီရဲ့ဝင်ငွေရန်ကုန်တိုင်းဒေသကြီးအစိုးရဟာပေါ့ရန်ကုန်တိုင်းအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေကိုတကယ်ဆိုတိတိကျကျအခွန်ကောက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ VVNDR ဆိုတာကျွန်တော်တို့မခက်ပါဘူး။ဒါကြောင့်လည်းဆိုကျွန်တော်တို့နှစ်ခွေကျွန်တော်တို့စီရင်တိုင်းကော်မတီရဲ့အသုံးစရာဘီလီယံ300မီတာရှိပါတယ်။ဒါကြောင့်မလို့တခြားသောပေါ့နော်မလို့အပ်တဲ့လမ်းတွေတံတားတွေခင်းတာတွေကိုရက်ပြီးတော့ပေါ့နော်။ဒါအပြင်ပြင်နဲ့လုပ်ပြီးတော့ဒါဒီအနောက်ရှိရှိအခါချအင်ရစီမံကိန်းကဘီလီယံ100လောက်သုံးမယ်နိုင်ငံတော်သမ္မတရုံးကလည်းအထူးရမုံငွေနဲ့ချမှတ်ပြီးတော့ တောင်ရမယ်ဆိုလို့ရှိရင်တော့ကျမတို့ကမဖြစ်စရာအကြောင်းမရှိပါဘူး။ကျမတို့ရင်လို့မြို့မှာပေါ့နော်ဒါအစိုးရအဖွဲ့ကိုယ်တိုင်တို့ကတစ်ခါတလေကြိုင်ဟိုအဖြေမှားနေတာလည်းရှိတယ်။မြေမရှိဘူးမြေမရှိဘူးမဟုတ်ဘူးကျမတို့ရင်လို့မြို့မှာမြေတွေအများကြီးရှိတယ်။ပြဿနာကအဲ့ဒီမြေတွေအများကြီးကိုဒါရချိုးကြည့်လို့ရတဲ့လူနည်းစုပါတဲ့ပိုင်ထားတာဖြစ်နေတယ်။အဲ့တော့အဲ့ဒီလိုဒီမြေပိုင်ဆိုင်မှုတွေကိုပြန်လည်စစ်စစ်ဖော်ထုတ်ပြီးတော့အများကြီးသူတို့အကျိုးရှိတဲ့ဒီနှိရှိငါချစိတ်ရအင်အားစီမံလိမ့်ကိုအများဆုံးအကျိုးရနိုင်တဲ့အကောင့်တွေပေါ်တင်နေလို့ကျွန်မကယုံကြည်ပါမယ်
။ဟုတ်ကဲ့ကိုစိုရန်တက်တနာတွေထဲမှာခုနပြောသလိုလက်နက်ကင်ငင်းချမ်းကြီးအဖွဲနာမည်ကန်နာမည်ကန်လို့ကျွန်တော်တို့အတိအကျသုံးရပါမယ်။တတိချာချာပြောရပါမယ်။နာမည်ကန်တွေပါတယ်နိုင်ငံရေးပါတီနာမည်ကန်တွေပါတယ်ဒူးစရိုက်တမလူမိုက်တွေပါတယ်။အဲ့ဒီလူတွေအဲ့ဒီအဖွဲအစည်းတွေကရောရှင်းလို့လွယ်ပါမလားကိုစိုရန်။
ဒီလိုလေလို့ပြောရတာဒီလိုလို့ရမိတာဒီကိုဟိုအခုတရားတရားဝင်ဆုံးမှုမရှိလို့ပါအဲ့တော့တရားဝင်ဆုံးမှုရှိအောင်ကျွန်တော်တို့ကဒီဖွဲ့စည်းတွေကိုလည်းရှင်းရှင်းလင်းလင်းပြပြသားသားပဲကျွန်တော်တို့ကနိုင်ငံတော်အချက်မှတ်ထားတဲ့ဘောင်းတွေတိုင်းမှာတို့အထိတ်ချုပ်မယ်ဆိုရင်တို့လက်မှတ်မှာမဝင်ပါလို့မရအောင်အဲ့တော့ဒီလိုဆက်ပြီးအားလုံးတကယ်လည်းပေါ့ပတ်တဲ့လူအားလုံးလက်ထပ်သာမန်ပြည်သူတွေပြီးတော့ဖြစ်ပြီးတဲ့ပတ်ဝန်းကျင်ကြောင့်သူတို့ဝင်နိုင်တာဖြစ်ပါတယ်အမတန်တွေပါတယ
်ဟုတ်ကဲ့
ဆိုရှုပ်ရပါတယ်
ဟုတ်ကဲ့ကိုစိုရန်ဆိုတော့ဒီတဲမှာပြဿနာတွေကဘောင်းဆိုမှာတချို့ကလည်းပဲဒါကိုအခွင့်ကောင်းယူပြီးတော့ဟိုလှုပ်ရှားကြတာပေါ့နော်အရင်အစိုးရတုန်းကဒီပြဿနာတွေကိုအတိမတ်ပြုဘူးဒီပြဿနာတွေကိုထိထိရောက်မဖြေရှင်းခဲ့ဘူးအခုအစိုးရကတော့ဒီပြဿနာကိုတည်တည်ချာချာအတိမတ်ပြုပြီးတော့ကင်တယ်ဖို့တကယ်ကြိုးစားလာပြီးတော့ဒေါညိုသိန်းယူဆပါသလား
ကျမကတော့ယုံကြည်ပါတယ်ကျမတို့ဒီအခုဒီအစိုးရကကျမတို့ဒါဒီဒီတင်ရတဲ့အစိုးရဆိုတဲ့အခါကျတော့ဒီဒီလူတွေရဲ့ဒုက္ခကိုတိတိကျကျနားလည်စာနာမယ်ဒါကြောင့်မလို့ဒီဒီအရေးကိစ္စကိုသူတို့ကရှေ့တန်းတင်ပြီးဥစားပေးပြီးဆောင်ရွက်ဖြစ်ရှိနိုင်မယ်လို့ကျမယုံကြည်ထားပါတယ
်ဟုတ်ကဲ့ကိုစိုရန်အနေနဲ့ရောဒီအစိုးရဒီပြဿနာရဲ့အရင်းခံအကြောင်းရင်းကိုဒီပြဿနာကိုတက်တနာလို့လက်ခံပြီးတော့တကယ်ပဲကင်တွယ်ဖြေရှင်းခြင်းစိတ်ရှိပြီလို့ကိုစိုရန်ကသတ်မှတ်ပါသလားခင်ဗျာ
သာသတ်မှတ်ပါလေခါကျွန်တော်ဒီနေရာမြေပြဿနာကိုအစိုးရစစ်စစ်မသိနိုင်လို့အစိုးရကပြည့်ခဲ့တယ်ဒီအစိုးရဒီလူအစိုးရဖြစ်ပြီးတော့ဒီလူတွေကဒုက္ခခက်ခဲတယ်ဟိုစေတနာတတ်နိုင်တဲ့ရှင်မှုစတဲ့ဆောင်ယုံကြည်ပါတယ်တစ်ချက်ချင်းပြောချင်တာကဒီလုံးဖုံပြိုးတိုးတက်မှုတွေညီညာဖြစ်လာမယ်ဆိုရင်ဒီလူတွေအားလုံးကမိမိဒေသမှာပြုံးမှုတွေရှိနိုင်ပြန်နိုင်မှာပါတကယ်လို့ပဲဆိုရင်တကယ
်ဟုတ်ကဲ့ပါတိုင်းပောင်းဆွနေပြတဲ့ဒေါက်တာညညိုသိန်းကိုစိုရန်တဲ့ပောင်းဆွနေကြတဲ့ဒေါက်တာရှင်တွေအားလုံးကျေးဇူးတင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့လီလိုင်းကနေတိုင်းအနားထိုင်နေတဲ့ဒေါက်တာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ
စနေနေ့ညကကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လေးလိုက်ဆွေးနွေးကံကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါအခုတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မရှင်
ISIS တွေ့ကြော်ရီဟာစနေနေ့မှာစီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်နာအစိုးရဆန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြင့်တိုက်ခိုက်လာပါတယ်။အဲဒီကမာရီယာမြို့ထဲမှာတိုက်ခိုက်တွေနဲ့ ISIS တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာပါ။စီးရီးယားမှာဒါမှမဟုတ်အီရတ်နိုင်ငံမှာနယ်မြေတွေလဲလှဆုံးရှုံးလာတဲ့အချိန်မျိုးမှာဒံပြန်စစ်ဆင်ရေးတွေလှုပ်ဆောင်တဲ့အနေနဲ့ ISIS အစွန်ရောက်ဖွဲ့ကနေလှုပ်လေလှုပ်ထရှိတဲ့နှီးဗျူဟာနှစ်ခုဖြစ်တဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေနဲ့ကမန်ဒိုစီးနင်းတိုက်ခိုက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်စီးရီးယားကတပ်ကတပ်ဖွဲ့ရဲ့တပ်မှုတွေကကြိုးပမ်းနေကြပါတယ်။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကြောင့်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်းဖို့အတွက်တောင်းဆိုနေတာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။အာရှဒေသရင်းဘန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆိုသလိုစိုက်ဘာဖောက်တွင်းတိုက်ခိုက်မှုတွေဖြစ်စေတာဟာမြောက်ကိုရီးယားကနောက်ွယ်မှာပါဝင်ပတ်သက်နေတဲ့အထောက်ထားတွေတွေ့ရတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာဆိုင်မန်တက်ကနေပြီးတော့ပြောကြားလိုက်ပါတယ်
။တနင်္ဂနွေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.